Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဩဂုတ်လ22ရက်ကြာသပတေးနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24 40 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါခင်ဗျာကျွန်တော်ရဲမင်းထော်ပါ။သတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပါမယ်။ American သမ္မတ Donald Trump ကဒိမတ်နိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ကြောင်းဗုဒ္ဓနေ့မှာသတင်းတောက်တွေကိုပြောပါရယ်။ဟောင်ကောင်က Britain ကောင်စစ်ဝင်ကြုံရုံးရဲ့ဒေသခံဝန်ထမ်းတို့ကိုဖျက်ဆီးထိန်းသိမ်းထားကြောင်းတရုတ်နိုင်ငံကဗုဒ္ဓနေ့မှာအတည်ပြုပြောကြားခဲ့ပါရယ်။အစိုးရကကမကတာပြုအမကန်ပေးတဲ့ဗီဇာအစီအစဉ်ကိုတလွဲအသုံးချပြီးစီးပွားရေးအင်ပါယာတစ်ခုထူထောင်နေတယ်လို့ဆက်ဆွဲချက်နဲ့ကယ်လီဖိုးနီးယားပြည်နယ်သားတူအင်္ဂါနေ့ကဖမ်းဆီးခံခဲ့ရပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းကိုလည်းနားဆင်ကြရပါမယ်။မခွန်ညိုရေ
။ကောင်းပါပြီရှင်။နိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်သတင်းလာတွေမှာတော့ဒီကနေ့ရိုဟင်ဂျာတွေနေရပြန်ရေးစတင်မဲ့အစီအစဉ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကစောင့်ကြည့်နေတယ်ဆိုတော့ပြောကြားချက်အပါအဝင်ဗုဒ္ဓဟူးနေ့လုံခြုံရေးကောင်စီမှာမြန်မာအရေးတကပိတ်ဆွေးနွေးခဲ့တာနဲ့ပတ်သက်လို့တော့ကုလသမဂ္ဂဆိုင်ရာမြန်မာသံမက်ကြီးဦးဟောက်တိုဆန်းကိုဆက်သွယ်မေးမြန်းခဲ့ရမှာ
ပုံမလေးလင်းပြောရင်တော့ကျွန်တော်ဒီကိစ္စကလည်းဟိုပြီးသေးတာမဟုတ်ဘူးပေါ့နော်အခုမှ net ဖြန်ဟိုစပြီးလုပ်နေတာသူတို့အနေနဲ့ကတော့သိကျင်တာလေရိုးသန်းသန်းနဲ့ဘလို့ဘာရီစီဇန်ထားလဲဆိုတာသိကျင်တာလေ
တမ်မကြီးရဲ့ဖြေကြားချက်အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ရှင်အဲဒီနောက်မြမတိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်၃ဘွဲ့ကိုတရုတ်အစိုးရကတော်ခေါ်ယူတွေ့ဆုံခဲ့တာနဲ့မြမနယ်စပ်မှာတရုတ်ရဲ့စီရေးလေ့ကျင့်မှုတွေအကြောင်းနယ်စပ်အခြေအနေကိုလည်းသိကြရမှာပါတခါဖိလစ်ပိုင်နိုင်ငံသားတွေကြားမှာဘာကြောင့်တရုတ်နိုင်ငံအပေါ်ယုံကြည်ကိုးစားမှုတွေကျဆင်းလာတယ်လဲဆိုတာကိုလည်းပြောပြပေးပါမယ်ရှင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြမနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒိမတ်နိုင်ငံခီးစဉ်ကိုဖျက်သိမ်းလိုက်ကြောင်းဗုဒ္ဓဟူးနေ့မှာသတင်းတောက်တွေကိုပြောပါရယ်ဒိမတ်လောက်ခံ Greenland ရေခဲကျွန်းကြီးကိုဝယ်ယူလိုကြောင်းထရမ့်ရဲ့ပြောကြားချက်ကိုဒိမတ်ဝန်ကြီးချုပ်ကတည်ယောခဲ့ပြီးတဲ့နောက်မှာအခုလိုဆုံးဖြတ်ကြောင်းပြောကြားခဲ့တာဖြစ်ပါရယ်ဒိမတ်ဝန်ကြီးချုပ် Mette Frederiksen ကသမ္မတရဲ့ခီးစဉ်ဖျက်သိမ်းကြောင်းကိုအင်္ဂါနေ့ကသမ္မတထရမ့်ရဲ့တီတာကတဆင်သာသိရှိခဲ့ရကြောင်းလည်းသတင်းတောက်တွေကိုပြောပါရယ်ခီးစဉ်အတွက်ပြင်ဆင်မှုတွေလုပ်ထားပြီးဖြစ်ကြောင်းနဲ့ဒိမတ်နိုင်ငံနဲ့ဒိမတ်ရဲ့အရင်းအနှီးဆုံးမဟာမိတ်ဖြစ်တဲ့အမေရိကန်တို့ကြားမှာရှိတဲ့ဆက်ဆံရေးကိုဂုဏ်ပြုဖို့အတွက်အခွင့်အလမ်းတစ်ခုအဖြစ်ယူဆထားခဲ့ကြောင်းလည်းပြောပါရယ်သမ္မတထရမ့်ကတော့အခုလိုခီးစဉ်ပယ်ဖျက်တာဟာ Greenland ကျွန်းကိုဝယ်ယူခြင်းတဲ့ကိစ္စအငင်းပယ်ခံရလို့မဟုတ်ပဲဒိမတ်ဝန်ကြီးချုပ်ရဲ့တုံ့ပြန်ပြောဆိုပုံကြောင့်သာဖြစ်ကြောင်းသတင်းတောက်တွေကိုပြောပါရယ်ဒိမတ်ကိုသွားဖို့မျှော်လင့်ထားခဲ့ကြောင်းဒါပေမဲ့ဝန်ကြီးချုပ်ရဲ့သတင်းထုတ်ပြန်ချက်မှာ Greenland ကျွန်းဝယ်ဖို့ပြောတာဟာအတိအပြမရှိရည်စရာသာဖြစ်တယ်လို့ပြောတာမနစ်ပြိုပွဲရာဖြစ်တယ်လို့သမ္မတထရမ့်ကပြောပါရယ်ကြတဲ့ကငါပဲသမ္မတထရမ့်က Greenland ကျွန်းကိုဝယ်ယူလိုကြောင်းပြောကြားခဲ့ရမှာဒိမတ်နိုင်ငံနဲ့ Greenland ကျွန်းသားတွေက Greenland ဟာရောင်းဖို့မဟုတ်ကြောင်းချက်ချင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။လူကများစုကသမ္မတထရမ့်ရဲ့ပြောကြားချက်ဟာနောက်ပြောင်တာလို့ထင်ခဲ့ကြပါမိ။နောက်ဆုံးမှာတော့ဒါဟာတီးပြုတ်ပြောတာဖြစ်တယ်လို့သဘောပေါက်ခဲ့ကြပါခင်ဗျာ
။ Ukraine ရဲ့ Crimea ကျွန်းဆွယ်ကိုရုရှားကဆက်လက်ထိန်းချုပ်ထားဆဲရှိပေမဲ့ကမ္ဘာစီးပွားရေးထိပ်တန်းနိုင်ငံတွေကျင်းပမဲ့ G7 ဆက်မှုထိပ်သီးညီလာခံကိုရုရှားတက်ရောက်ဖို့သူ့အနေနဲ့လိုလားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဗုဒ္ဓဘုနေ့ကပြောကြားခဲ့ပါတယ်2014ကခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကတစ်ဖက်သက်သိမ်းပိုက်လိုက်ပြီး G7 ဆက်မှုထိပ်သီး9နိုင်ငံအဖွဲ့တွေကနေရုရှားကိုထုတ်ပြန်ခဲ့တာထုတ်ပစ်ခဲ့တာဖြစ်ပါတယ်ဒီသတင်းပတ်ကုံကျင်းပမဲ့ G7 ညီလာခံတက်ရောက်ဖို့အက်တလန်တိတ်ကမ်းခြေရှိပြင်သစ်ဘရာဒစ်မြို့ကို G7 နိုင်ငံခေါင်းဆောင်တွေတွားရောက်ဖို့ပြင်ဆင်နေချိန်မှာသမ္မတထရမ့်က G7 အုပ်စုတဲ့ရုရှားသမ္မတပူတင်ကိုပြန်ပါဝင်ခွင့်ပြုခြင်းအပြင်အတိတ်ပဲရှိတယ်လို့ပြောခဲ့တာပါခရိုင်းမီးယားကျွန်းဆွယ်တစ်စိတ်တစ်ပိုင်းကိုလက်အောက်ခံအဖြစ်ရုရှားကသိမ်းပိုက်ခဲ့တာနဲ့ပတ်သက်လို့သမ္မတကတိတ်ဆိုးရိမ်ပူပန်မှုမပြဘဲရုရှားကိုဒီရုရှားကဒီလိုသိမ်းပိုက်ခဲ့တာနဲ့ပတ်သက်လို့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကိုပဲသမ္မတထရမ့်ကပြစ်တင်လိုက်ပါတယ် G7 ထိပ်သီးဆွေးနွေးပွဲမှာကမ္ဘာငြိမ်းချမ်းရေးကုန်သွယ်ရေးနဲ့အခြားကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်တဲ့အတွက်ရုရှားကိုအရင်အတိုင်းပါဝင်ခွင့်ပြုခြင်းဟာအခြေအနေကိုပိုးပြီးလွယ်ကူစေမှာဖြစ်တယ်လို့သမ္မတက သမ္မတထရန့်ကပြောပါရယ် G7 မှာကနေဒါပြင်သစ်ဂျာမနီအီတလီဂျပန်ဗြိတိန်နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်ပြီးကမ္ဘာ့ချမ်းသာကျွေးဝမှုရဲ့58ရာခိုင်နှုန်းကိုဒီနိုင်ငံတွေကပိုင်ဆိုင်ကြပြီး IMF နိုင်ငံကငွေကြေးရန်ပုံငွေအဖွဲ့ကလည်းဒီ9နိုင်ငံဟာအကြီးမားဆုံးနဲ့ခေတ်အမီဆုံးစီးပွားရေးစနစ်တွေရှိကြတယ်လို့အစိုးရခန်းစာထုတ်ပြန်ထားပါရယ်ရှင်
ဟောင်ကောင်ကဘရစ်ဒင်ကဆွေဝင်ကျုံရုံရဲ့ဒေသခံဝန်ထမ်းတူကိုဖမ်းဆီးထိန်းသိမ်းထားကြောင်းတရုတ်နိုင်ငံကဗိုလ်တုံးနဲ့မှအတည်ပြုပြောကြားခဲ့ပါရယ်။နိုင်ငံဥပဒေတွေကိုချိုးဖောက်လို့15ရက်ကြာထိန်းသိမ်းရေးပုံမှန်နဲ့သူ့ကိုဖမ်းဆီးထိန်းသိမ်းခဲ့တာလို့ဆိုပါရယ်။အသက်28နှစ်အရွယ်ရှိကောင်ဆွေဝန်ထမ်းဆိုင်မွန်ချန်ကိုအော်ဂူလာရှိရဲ့နေကရှန်ဇန်ပြည်နယ်ကရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့တယ်လို့တန်တရားရှိနေတာပါ။ဟောင်ကောင်နယ်စပ်ကနေတရုတ်နိုင်ငံရှန်ဇန်ပြည်နယ်ကိုအလုသဘောခရီးသွားပြီးအပြန်လမ်းမှာအဖမ်းခံရတာလို့သူမိသားစုကအခုလိုတရုတ်နိုင်ငံကတရားဝင်အတီးပြမပြောကြခင် Facebook မှာဖော်ထုတ်ရေးသားခဲ့ပါတယ်။ Simon Chan ရဲ့ချစ်သူရေးသားဖြစ်သူကသူနောက်ဆုံးရခဲ့တဲ့ဖုန်းကပေးပို့တဲ့စာမှာအနောက်ကောင်းလွန်ပြည်နယ်ကခီးတဲ့အဝင်ထွက်ခဲ့ကိုဖျက်ချော်နေပြီဖြစ်ကြောင်းရေးသားထားတယ်လို့ဟောင်ကောင်သတင်းဌာနတွေကပြောခဲ့ပါတယ်။ Chan ရဲ့မိသားစုကတော့15ရက်ထိန်းသိမ်းဥပဒေအရသူထိန်းသိမ်းခံနေရတဲ့အကြောင်းတရားဝင်အကြောင်းကြားစရာမရရှိဘူးလို့ပြောပါတယ်။တရုတ်ဥပဒေအရဒီလိုထိန်းသိမ်းရင်24နိုင်ငံအတွင်းသက်ဆိုင်ရာအင်ကိုအသိပေးရမှာဖြစ်ပါတယ်။မိသားစုရဲ့ညင်ညာချက်မှာချန်ဖန်စီခံရတဲ့ကိစ္စမှာသူတို့အနေနဲ့ခုခိုးရမယ်ဖြစ်နေကြောင်းသူတို့တိတ်စိုးရင်ပူပန်မိကြောင်းနဲ့ချန်ဟောင်ကောင်ကိုအများဆုံးပြန်လာနိုင်မယ်လို့မျှော်လင့်ကြောင်းပါရှိခဲ့ပါတယ်။တရုတ်နိုင်ငံရဲ့ဦးညီဌာနပြောခွင့်ရပုဂ္ဂိုလ်ဂျန်ရှွမ်းကချန်ဟာတရုတ်နိုင်ငံသားဖြစ်လို့သူ့ကိုဖန်စီထိန်းသိမ်းတာဟာပြည်တွင်းရေးသားဖြစ်ပြီးတန်တမာရေးပြဿနာမဟုတ်ကြောင်းလည်းပြောခဲ့ပါတယ်။
ကမ္ဘာအင်အားကြီးဆုံးစီးပွားရေးနှစ်နိုင်ငံကြားအခွန်ငွေအပြန်အလှန်ကောက်ခံနေမှုကိုအဆုံးသတ်ရေးအတွက်ကုန်သွယ်ရေးသဘောတူညီမှုအသစ်ရရှိဖို့ညှိနှိုင်းဆွေဆောင်ရွက်ဖို့တရုတ်အစိုးရကအမေရိကန်ကိုဗုဒ္ဓဘုနစ်ကမေတ္တာရက်ခံခဲ့ပါတယ်။အမေရိကန်အနေနဲ့တရုတ်နဲ့တင်းမြတ်စွာဆက်ဆံပြီးနှစ်နိုင်ငံအကျိုးပြုမဲ့ကုန်သွယ်ရေးစနစ်ပြန်လည်ကျင့်သုံးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရကန်ချောင်းကပြောပါရယ်အခုလိုမေတ္တာရက်ခံချက်အသစ်နဲ့ပတ်သက်ပြီးအမေရိကန်ဘက်ကသဘောတူညီမှုအသစ်ရရှိဖို့ဘယ်လိုခြေလှမ်းယူမလဲဆိုတာမသိရသေးပေမဲ့နှစ်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးမှုတွေဟာဝါရှင်တန်မှာနောက်လပြန်လည်စတင်မှုရှိပါရယ်အစ်စ်မြင့်နီးပညာပိုင်းဆိုင်ရာမူပိုင်သဘောတူညီမှုတွေနဲ့အခြားပြဿနာတွေနဲ့ပတ်သက်လို့တရုတ်ကလိုက်လျောဖို့သဘောတူမှသာသူ့အနေနဲ့ညှိနှိုင်းဆွေးနွေးဖို့အစဉ်အသင့်ရှိမှာဖြစ်တယ်လို့သမ္မတထရန့်ကသတင်းတောက်တွေကိုပြောပါရယ်တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုကိုအမျက်ထုတ်ခဲ့တာဟာ25နှစ်ရှိပြီဖြစ်တဲ့အတွက်ဒီပြဿနာကိုတဦးကဖြေရှင်းပေးဖို့တာဝန်ကျလာတာဖြစ်တယ်လို့တရုတ်နဲ့အခွန်ငွေကောက်ခံမှုပြဿနာကိုသမ္မတကကာကွယ်ပြောဆိုခဲ့ပါရယ်သူဟာအရင်သမ္မတတွေဖြစ်တဲ့ Bill Clinton, George W. Bush,ဘရက်အိုဘားမားတို့ရဲ့တရုတ်ကုန်သွယ်ရေး policy မအောင်မြင်မှုတွေကိုပြစ်တင်လိုက်ပြီးတရုတ်ပြဿနာကိုဖြေရှင်းဖို့သူ့မှာတာဝန်ကျလာတာဖြစ်တယ်လို့သမ္မတထရန့်ကပြောပါရရှင
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ58 kHz 5859နဲ့လိုင်းလမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရိနေမနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါရခင်ဗျာ။ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရွန်ဂျာဒုက္ခသည်တွေမြန်မာဘက်ကပြန်လက်ခံရေးဒီကနေ့စတင်မဲ့အစီအစဉ်ကိုလူကြီးကောင်စီကစောင့်ကြည့်နေကြောင်းနဲ့ဒုက္ခသည်တွေဂုံတိတ်ကရှိရှိဘေးကင်းလုံခြုံစွာနဲ့မိမိဆန္ဒလျောက်ဖြစ်ဖို့ဆိုတဲ့အခြေခံမူသုံးချက်ကိုလိုက်နာအကောင့်ထဲပေါ်ဖို့လိုအပ်ကြောင်းကုလသမဂ္ဂဆိုင်ရာဘရင်ကိုစလဲကဗိုလ်တုံးနေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မနေ့ဗိုလ်တုံးနေကကုလသမဂ္ဂလူကြီးကောင်စီမှရိုဟင်ဂျာတွေထားနေပြန်ရေးကိစ္စတကားပိတ်ဆွေးနွေးကြတာနဲ့ပတ်သက်လို့ဆွေးနွေးပွဲမတိုင်ခင်ဗြိတိန်ရဲ့ကုလသမဂ္ဂဆိုင်ရာနိုင်ငံရေးရာညှိနှိုင်းရေးမှူးစတီဖင်ဟစ်ကီးကပြောကြားရမှာလာမယ့်ရက်တွေအတွင်းဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံကိုပြန်လာမယ့်ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့မျှော်လင့်ထားကြောင်းဒုက္ခသည်တွေနေရာပြန်ရေးမှာဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာမိမိစံနယ်လျော်ဖြစ်ဖို့လိုအပ်တယ်လို့လူမျိုးကောင်စီကမြန်ကြောင်းပြောကြားခဲ့ပါတယ်။လက်ရှိဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဘက်ကတင်ပြထားတဲ့ဒုက္ခသည်12,000တဲကမြန်မာနိုင်ငံကစစ်စစ်ပြီးသားပထမတုပ်အဖြစ် 3,000 ကျော်ပြန်လာဖို့ဒီကနေ့စတင်လက်ခံမှာဖြစ်ပါတယ်။အခုလိုရခိုင်ပြည်နယ်မြောက်ပိုင်းကိုဒုက္ခသည်တွေထားနေပြန်ရေးအစီအစဉ်မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှမနေ့ဗုဒ္ဓဟူးနေ့ကတကားပိတ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။2018ခုနှစ်နိုဝင်ဘာလကပထမကြိမ်ရိုအင်ဂျာတွေထားနေပြန်ရေးအစီအစဉ်မှာအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်မံကြိုးပမ်းတဲ့အနေနဲ့ဒီကနေ့မှာဒုက္ခသည်တချို့ကိုနေရာ နေရပြန်ဖို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံအကြားထိစီစဉ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျ။
ထိုင်ဝမ်ကိုအမေရိကန်က F-16 အမျိုးအစားတိုက်လေယာဉ်ရောင်းချမှုမှာပါဝင်တဲ့ကုမ္ပဏီတွေကိုတန်ခတ်ပိတ်ဆို့မယ်လို့တရုတ်အစိုးရကပုတ်တပူနေ့ကချိန်ချောက်လိုက်ပြီးအမေရိကန်ကထိုင်ဝမ်ကိုလက်နက်ရောင်းချမဲ့အစီအစဉ်ကိုလည်းပြင်းထန်စွာပြစ်တင်ရှုံချလိုက်ပါတယ်။ပြီးခဲ့တဲ့လကစစ်လက်နက်ပစ္စည်းရောင်းချဖို့သဘောတူခဲ့ပြီးတဲ့နောက်အခုတခါ Lockheed Martin ကုမ္ပဏီကစောက်လုတဲ့အမေရိကန်ဒေါ်လာ10ဘီလီယံတန်ဖိုးရှိတဲ့ F-16 တိုက်လေယာဉ်66ဆင်းရောင်းချဖို့ထပ်မံသဘောတူခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကငါနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒေါ်လာဘီလီယံချီတဲ့ကုန်သွယ်ရေးစစ်ကြောင်းအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးတင်းမာနေချိန်မှာအခုလိုသဘောတူညီမှုတွေပြုလုပ်လိုက်ခြင်းဖြစ်ပါတယ်တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဂန်ရှူအန်ကတရုတ်အနေနဲ့နိုင်ငံရဲ့ကြိုးစည်းပွားကိုကာကွယ်စောင့်ရှောက်ရမှာဗတ်ပေါင်းစုံကအရေးယူဆောင်ရွက်သွားမှာဖြစ်ပြီးထိုင်ဝမ်ကိုလက်နက်ရောင်းချတဲ့အမေရိကန်ကုမ္ပဏီတွေအပေါ်လဲပိတ်ဆို့ပြစ်ဒဏ်ချမှတ်သွားမှာဖြစ်တယ်လို့ဂန်ရှူအန်ကပြောပါတယ်ရှင်
ဆူရကကမကလပ်ကြီးအာမခံပေးတဲ့ဗီဇာအစီအစဉ်ကိုတလွဲအသုံးချပြီးစီးပွားရေးအင်ပါယာတခုထူထောင်နေတယ်လို့စွပ်စွဲချက်နဲ့ကယ်လီဖိုးနီးယားပြည်နယ်သားတူအင်္ဂါနေ့ကဖမ်းဆီးခံခဲ့ရပါတယ်။သောမတ်ဟန်ဒါဆန်ဟာအမေရိကန်နိုင်ငံအတွင်းနေထိုင်ခွင့်ရဖို့ကြိုးစားတဲ့တရုတ်နိုင်ငံသားတွေနဲ့တခြားချမ်းသာတဲ့နိုင်ငံသားတွေကိုလိမ်လည်ခဲ့တယ်ဆိုတဲ့စွပ်စွဲချက်နဲ့အဖမ်းခံခဲ့ရတာပါ။ဟန်ဒါဆန်ဟာ EB5 ဗီဇာရယူဖို့ကြိုးစားခဲ့တဲ့နိုင်ငံသားချင်းနှမျိုးနံသူ200ကျော်စီကနေအမေရိကန်ဒေါ်လာ130နီးပါးရယူနိုင်ခဲ့ကြောင်းအဲ့ဒီပတ်စံတွေကိုဗီဇာအတွက်မသုံးဘဲသူ့ရဲ့လုပ်ငန်းတွေထည့်ဝင်ခဲ့ကြတဲ့ကြောင်းအင်္ဂါနေ့ကထုတ်ပြန်တဲ့ Grand Jury အဖွဲ့ရဲ့ထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်။ EB5 ဗီဇာအစီအစဉ်ကို American ပြည်တွင်းစီးပွားရေးတိုးတက်ဖို့အတွက် UNGP 1990ခုနှစ်မှာ American Congress ကဖန်တီးခဲ့တာပါ။ American နိုင်ငံတွေချင်းနှမျိုးနံတိုးတက်ဖို့အတွက်ဖြစ်ပါတယ်။အဲ့ဒီအစီအစဉ်ကနိုင်ငံသားတွေရ American Dollar 5 သိန်းကနေတန်းအထိရင်းနှီးမြှုပ်နှံနိုင်ပြီးအ ਨੇ စုံအလုတ်ကင်ဆက်ကူဖန်တီးမိနိုင်မယ်ဆိုရင် American နိုင်ငံမှာအမြဲတမ်းနေထိုင်ခွင့်ရရှိနိုင်ပါတယ်ခင်ဗျာ။
အာခံမှုနဲ့စီကံမလိုက်နာမှုအတွက်ထောင်တန်းတစ်နှစ်ရင်ဆိုင်နေရတဲ့သတင်းတောက်အပေါ်တင်ထားတဲ့ဆွဲချက်တွေကိုပယ်ဖျက်ပေးဖို့သမ္မတထရန့်အစိုးရကဂျူဘာကိုတောင်းဆိုလိုက်ပါတယ်။ Robert Dio Quinones အပေါ်အရေးယူမှုကိုအမေရိကန်ပြည်ထောင်စုကပြင်းထန်စွာရှုံချတဲ့ကြောင်းနိုင်ငံသားရေးဝန်ကြီး Mike Pompeo ကပုတ်တဖူးနေ့ကပြောပါတယ်ရှင
်။
ကြတာရင်းနဲ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရမင်းထွန်းနဲ့မန်ရင်ချင်းနိုင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်ရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာဘက်ကပြန်လက်ခံရေးဒီကနေ့စတင်မဲ့အစီအစဉ်ကိုလုံခြုံရေးကောင်စီကစောင့်ကြည့်နေတဲ့အကြောင်းနဲ့ဒုက္ခသည်တွေဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာနဲ့မိမိစံတာလျောက်ဖြစ်ဖို့ဆိုတဲ့အခြေခံမူ၃ချက်ကိုလိုက်နာအကောင်တဲ့ပေါ်ဖို့လိုအပ်ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ကိုယ်စားလှယ်ကဗုဒ္ဓဟူးနေ့ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။မနေ့ဗုဒ္ဓဟူးနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှရိုဟင်ဂျာတွေထာနေပြန်ရေးကိစ္စတကပိတ်ဆွေးနွေးကြတာနဲ့ပတ်သက်လို့မတ်အင်ဂျင်နိုင်ကဆက်ပြီးပြောပြပါမယ်ရှင်
။ဒီကနေ့ဩဂုတ်လ22ရက်နေ့မှာမြန်မာဘက်ကစတင်လက်ခံမဲ့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာ2019ခုနှစ်ဩဂုတ်လကမြန်မာစစ်တပ်ရဲ့နေမြေရှင်းလင်းရေးကြောင့်ထွက်ပြေးသွားကြသူတွေအတွက်ပဲဖြစ်ပါတယ်။2019ခုနှစ်မတိုင်ခင်ကဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေမှာရှိနေတဲ့သူတွေမပါဝင်သေးပါဘူး။လက်ရှိဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေဘက်ကတင်ပြထားတဲ့ဒုက္ခသည်12,000တဲကမြန်မာကစီစစ်ပြီးသားပထမအထုပ်ဖြစ်3,000ကျော်ပြန်လာဖို့ဒီကနေ့စတင်လက်ခံမှာဖြစ်ပါတယ်။အခုလိုရခိုင်ပြည်နယ်မြောက်ပိုင်းကိုဒုက္ခသည်တွေထာနေပြန်ရေးအစီအစဉ်မှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့ပူးပေါင်းဆောင်ရွက်နေတဲ့အခြေအနေပတ်သက်လို့လုံခြုံရေးကောင်စီမှမနေ့ဗုဒ္ဓဘူးနေ့ကတကပိတ်ဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲမတိုင်ခင်ဗြိတိန်ရဲ့ကုလသမဂ္ဂဆိုင်ရာနိုင်ငံရေးရာညှိနှိုင်းရေးမှူးစတီဖင်ဟက်ကီးကသတင်းတောက်တွေနဲ့တွေ့ဆုံရမှာအခုလိုပြောကြားခဲ့ပါတယ
်။ So we called for the meeting on Myanmar together with 4 other countries. Myanmar's at a critical moment. We are expecting
မြန်မာနိုင်ငံနဲ့ပတ်သက်လို့အစည်းအဝေးလုပ်ဖို့အခြားနိုင်ငံ၄နိုင်ငံနဲ့အတူကျွန်တော်တို့တောင်းဆိုခဲ့ပါတယ်။မြန်မာပြည်မှာအရေးကြီးတဲ့အချိန်ရောက်နေပါတယ်။လာမယ့်ရက်တွေအတွင်းဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံကိုပြန်လာမဲ့ဒုက္ခသည်တွေပြန်လည်နေရာခြားရာကြီးကိုအကောင့်ထဲပေါ်ဆောင်ရွက်ဖို့ကျွန်တော်တို့မျှော်လင့်ထားပါတယ်။ဒုက္ခသည်တွေနေရာပြန်ရေးမှာခုံးသိက္ခာရှိရှိဘေးကင်းလုံခြုံစွာမိမိစံနာအလျောက်ဖြစ်ဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်။ UNHCR အနေနဲ့အဲ့ဒီနေရာမှာရှိနေပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်စလုံးနဲ့ညှိနှိုင်းဆွေးနွေးနေတဲ့အတွက်ကျွန်တော်တို့ကျေနပ်အားရမိပါတယ်။ဒုက္ခသည်တွေနေရာပြန်ရေးမှာစစောကကျွန်တော်ပြောခဲ့တဲ့အခြေခံမူ၃ချက်နဲ့ကန့်ညီဖို့လုံခြုံရေးကောင်စီအနေနဲ့တရားအောင်လုပ်ဖို့လိုပါတယ်။ဒီလိုဖြစ်ဖို့လဲလုံခြုံရေးကောင်စီရဲ့ခိုင်မာတဲ့ပံ့ပိုးမှုရှိနေပါတယ်။
ဒုက္ခသည်တွေဂုံတိတ်ခါရှိရှိဘေးကင်းလုံခြုံစွာမိမိဆန္ဒအလျောက်ပြန်ရေးဆိုတဲ့အခြေခံမူသုံးချက်ဟာမြန်မာနဲ့ပတ်သက်လို့လုံခြုံရေးကောင်စီအဖွဲ့ဝင်အားလုံးတညီတညွတ်တဲ့သဘောတူထားတဲ့အချက်ဖြစ်ကြောင်းလဲစတီဖင်ဟက်ကီကပြောကြားခဲ့ပါတယ
် actually that has been one issue
ညီမနဲ့ပတ်သက်လို့လုံခြုံရေးကောင်စီကိုဒီကနေ့အချိန်ထိညီညွတ်စေတဲ့ကိစ္စတစ်ခုဖြစ်ပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးဒီအခြေခံမူအချက်တွေပေါ်ဆက်လက်ပြီးရပ်တည်နေပါတယ်အခုအချိန်မှာဒီမူတွေအတိုင်းလိုက်နာအကောင်အထည်ဖော်ဖို့ပဲအရေးကြီးပါတယ်
ဒီတော့တွင်မှာပဲရိုဟင်ဂျာဒုက္ခသည်တွေအတွက်ဘေးရန်ရဲ့ကင်းကင်းဂုံတိတ်ခါရှိရှိကိုယ်သဘောဆန္ဒအတိုင်းနေရက်ပြန်နိုင်မဲ့အချိန်ထိနေရက်ပြန်ပို့မဲ့အစီအစဉ်ကိုဆိုင်းငံ့ထားဖို့လူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုခဲ့ကြပါတယ်အထူးသဖြင့်ရိုဟင်ဂျာဒုက္ခသည်တွေနေရက်ပြန်ရေးအချိန်နဲ့အချိန်ဤအဆင့်အင့်မဖြစ်သေးတဲ့အကြောင်းရင်းနဲ့ပတ်သက်လို့နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့အာရှရေးရာဌာနဒုတိယညွှန်ကြားမှု Phil Robinson က VOA ကိုအခုလိုပြောပါတယ
် UNHCR has been saying all along that the time and the condition
ဒုက္ခသည်ပြန်ဖို့ဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးရော UNHCR တခြားလုံးပြောနေတဲ့အချက်ကဒုက္ခသည်တွေထိုင်ပြန်ရေးမှာအချိန်နဲ့အခြေအနေတင့်တော်မှုမရှိသေးဘူးဆိုတာပဲဖြစ်ပါတယ်နိုင်ငံတကာကစောင့်ကြည့်အကြက်ခတ်တာမျိုးလည်းမရှိဘူးအကာအကွယ်ပေးထားတာလည်းမရှိဘူးလွတ်လပ်စွာသွားလာခွင့်လည်းမရှိဘူးနိုင်ငံသားခွင့်ရတွေအတွက်အမကန်ကျဲဆိုတာလည်းမရှိပါဘူးရိုဟင်ဂျာတွေအတွက်အကာအကွယ်ပေးဖို့လုံခြုံမှုရှိဖို့ဂုံတိတ်ခါရှိရှိပြန်ဖို့ဒီအချက်တွေအားလုံးဟာအမှန်တကယ်ကိုလိုအပ်နေတာပါရိုဟင်ဂျာတွေဘက်ကလည်းသူတို့နေရပြန်ဖို့အဆင်သင့်မဖြစ်ကြသေးပါဘူး။ဘာကြောင့်လဲဆိုတော့သူတို့ပြန်ရင်လည်းတုန်းကတည်းကနှစ်ကသူတို့ကိုဆူဆူရွာရွာနှင်းပန်းနှိမ့်ဆက်ခဲ့တဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ထိန်းချုပ်မှုအောက်မှာပဲပြန်ပြေးနေရမှာကြောင့်ဖြစ်တယ်လို့ရိုဟင်ဂျာတွေကပြောကြပါဗျ။
2018ခုနှစ်နိုဝင်ဘာလကပထမအကြိမ်ရိုဟင်ဂျာတွေဌာနပြန်ရေးအစီအစဉ်မအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ထပ်မံကြိုးပမ်းတဲ့အနေနဲ့ဒီကနေ့မှာဒုက္ခသည်တချို့ကိုနေရက်ပြန်ပို့ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစီစဉ်ခဲ့ကြတာဖြစ်ပါတယ်ရှင်
။မန်ရင်ချင်းနိုင်ပြောပြသွားတာပါရှင်။အခုလိုဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးဒီကနေ့စတင်မဲ့အစီအစဉ်မှာအမြန်မာအစိုးရနဲ့အတူပူးပေါင်းဆောင်ရွက်နေတဲ့အာဆီယံကိုယ်စားလှယ်အဖွဲ့တွေလည်းအခုညီပေးဖို့အတွက်ရခိုင်ပြည်နယ်ကိုရောက်နေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တို့ဆွမ်းက VOA ကိုပြောပါရတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဒုက္ခသည်တွေပြန်လည်နေရာချထားရေးအစီအစဉ်နဲ့ပတ်သက်လို့လုံခြုံရေးကောင်စီမှမနေ့ကလုပ်တဲ့တကပိတ်ဆွေးနွေးပွဲအပေါ်သံအမတ်ကြီးရဲ့အမြင်ကိုမှတ်ရင်ချင်းနိုင်ကမေးမြန်းရမှာသူကအခုလိုစပြီးတော့ပြောပါရတယ်
။ဒီကတော့22နှစ်နေပေါ့ဗျာ။ဟိုတစ်ဖက်ရောက်နေတဲ့နေရာဆွန့်ခွာတဲ့လူတွေပြန်ပြီးတော့ပထမအချိန်ဒီဘက်ပို့ဖို့ကိစ္စကိုအဲ့ရနေပတ်သက်ပြီးတော့သူတို့က brief လုပ်ခိုင်းတဲ့သဘောပါပဲ
အဲ့လိုလုံခြုံရေးကောင်စီတို့ဘာလို့ကနေပြီးတော့ဒီ briefing ပေါ့လေလုပ်တဲ့အပေါ်မှာကျတော့တမကြီးဘလို့သုံးတယ်လဲ
ပုံမှန်လင်းလင်းပြောရင်တော့ကျွန်တော်ဒီကိစ္စကလည်းဟိုပြီးသေးတာမဟုတ်ဘူးပေါ့နော်အခုမှ netpian ဟိုစပီလုပ်မယ်ဟာသူတို့အနေနဲ့ကတော့သိကျင်တာလဲရိုးသန်းသန်းနဲ့ဘလို့ဘာတွေစီစဉ်ထားလဲဆိုတာသိကျင်တာလဲပိုင်ပါမှာပေါ့နောက်တစ်ဖက်ကလည်းပဲနိုင်ငံရေးကဘာပဲပြောပြောလုံခြုံရေးကောင်စီကစိတ်ဝင်စားနေတယ်အလားကြည့်နေတဲ့ဆိုတဲ့သဘောမျိုးလည်းပဲ message ပေးချင်တာလည်းဖြစ်နေဖြစ်မှာပေါ့ဗျာ
ကုလသမဂ္ဂကပါဝင်ဆောင်ရွက်နေတဲ့သူတို့ပြောနေတဲ့အချက်တွေပေါ့နော်အဲ့ဒီပုံမှာတမတ်ကြီးဘယ်လိုသုံးသပ်လဲရှင်
ကုလသမဂ္ဂပြောနေတာဆိုတော့ဗျာဒါငကိုရေကဟိုပြောနေတဲ့ဥစားဒီ voluntary and dignified repatriation ဆိုတာကတော့ဒါကျွန်တော်တို့လက်ကြားအတွက်လုပ်နေတာပဲလေအဲလုပ်နေတဲ့အခါမှာအဓိကအခြေခံအဖြစ်တော့ပြောရမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကဟိုသူတို့ပြောနေတဲ့ဟာဟိုတောင်းဆိုနေတဲ့ဟာတွေဥပမာနိုင်ငံသားကိစ္စတို့ဟာမျိုးပေါ့နော်။နောက် unity တို့ဘာလို့ဆိုရဲဟာတွေဒီဟာတွေကကျွန်တော်တို့ခဏခဏလေးပြောပါတယ်။ကျွန်တော်နံပါတ်၁ကတော့ဒီကိစ္စကကျွန်တော်တို့ကဟိုဒီဘက်ရောက်နေတဲ့လူတွေကိုကျွန်တော်တို့ဒီဘက်ပြန်ခေါ်ဖို့ကကျွန်တော်တို့ကဘင်္ဂလားဒေ့ရှ်နဲ့လည်းပဲကျွန်တော် MOU တွေထိုးထားတယ်။ agreement တွေ arrangement တွေလုပ်ထားတယ်။အဲ့ဒီတိုင်းကျွန်တော်တို့အကောင့်တွေပေါ်သွားမယ်။ဒီလူတွေလက်ခံဖို့ကကျွန်တော်တို့နဲ့ဘင်္ဂလားဒေ့ရှ်နဲ့လုပ်ရမယ့်ကိစ္စလေ။အဲ့တော့ဒီဟာကိုကျွန်တော်သဘောတူညီချက်အတိုင်းကျွန်တော်တို့ပြုတ်နေတယ်။အရင်တစ်ခေါက်ကပြီးခဲ့တဲ့နှစ်လုံးမှာသူတို့ပြန်မလာဘူးဆိုတာလေအကုန်လုံးညှိပြီးတော့မှသူတို့ကဟိုဘက်ကမလာဘူးပြောတာပေါ့။အခုဒီခေါက်ကြတော့ကျွန်တော်တို့ကတေချာအောင်ဘင်္ဂလားဒေ့ရှ်ပြန်လည်းညှိပြီးတော့ဟိုတေချာလေးလှုပ်ထားပါတယ်။ဒီအခုမတိုင်ခင်လေးရောပဲကျွန်တော်အမြဲတမ်းအတုံးဝန်ကိုယ်တိုင်သွားပြီးတော့ဟိုမှာကက်မလယ်မှာသွားရှင်းပြတယ်။ပြောပြပြီးတော့မှကျွန်တော်တို့ရက်သတ်မှတ်ပြီးအခုလက်ခံဖို့ကျွန်တော်လုပ်တာဖြစ်တယ်။အဲ့တော့ဖြစ်တဲ့အခါမှာနံပါတ်1သူတို့ပြောနေတဲ့အဲ့နိုင်ငံသားကိစ္စဆိုတဲ့ဥစ္စာတချို့ကတော့ကျွန်တော်အပြင်က NGO တွေကပြောနေတာအနိုင်ငံသားကိစ္စရမှလုပ်နေမှာကျွန်တော်ကပြောတယ်မဟုတ်ဘူးဒီ NVC ထုတ်ပေးတဲ့ကိစ္စကစစ်ဆေးကဆိုတာသူတို့တင်မဟုတ်ဘူးကျွန်တော်တို့ဒီတခြားနိုင်ငံသားအကုန်လုံးကဒီဟာကိုကျွန်တော်လုပ်ကြတာကျွန်တော်တို့ကိုယ်တိုင်ကဟာလာဒီစစ်ဆေးကနဲ့လုပ်ပြောမှနိုင်ငံသားစစ်ဆေးဖို့အတွက်ကိုဘိုးဘွားဘီတက် generation ကျွန်တော်အဖိုးတွေအဖွားတွေနာမည်တွေကျွန်တော်ကဖြည့်ဆွတ်ပြီးလုပ်ကြတာဒူတိုင်းတော့ရဲ့ကိစ္စအဲ့ဒီဟာကိုသူကဟုတ်တယ်ဟောပေါ့ဒါကို guarantee ပေးရမယ်တော့ပေါ့ဒါကျွန်တော်တို့ပြောတယ် NVC ထုတ်ပြီးတော့ဒါ process ကိုကျွန်တော်တို့လုပ်ပေးမယ်နိုင်ငံသားဒီ80နှစ်နိုင်ငံသားဥပဒေနဲ့ညီဒီစက်ပြီးတော့ကျွန်တော်တို့ထုတ်ပေးမယ်ကျွန်တော်ပြောပြီးသား ဲ့တော့ကျွန်တော်တို့ကအခုလုပ်တဲ့ဟာကဟိုရှင်းတယ်လုံခြုံရေးဆိုတာလည်းပဲကျွန်တော်တို့ပြနိုင်တဲ့ဟိုအတိုင်းအတာပဲမှာကျွန်တော်ကလက်ခံပြီးတဖြည်းဖြည်းချင်းကျွန်တော်တို့ကကြိုင်နေပဲဟာလားအကုန်လုံးဟာလားဟိုအယောက်1000 2000ဝင်တာမှမဟုတ်တာကျွန်တော်လက်ခံနိုင်တဲ့အတိုင်းအတာနဲ့လာပြီးတော့သူတို့ရဲ့လုံခြုံရေးနဲ့ကျွန်တော်တို့အကုန်လုံးဟာလားအဆင်ပြေအောင်ကျွန်တော်လုပ်ပေးမယ်ပြောထားပြီးပြီနိုင်ငံသားကိစ္စလည်းပဲ NVC ထုတ်ပေးပြီးစစ်စစ်တာလုပ်ပေးပြီးလို့ရှိရင်ကျွန်တော်တို့ကနိုင်ငံသားကိစ္စလုပ်မယ်အဲ့ဒီမှာစစ်စစ်ကရှိပြီးသားလူတွေပါဆိုလည်းမလိုဘူးလေဗျာကိုမရှိတဲ့စစ်မယ်စစ်စစ်တာတော့လောရမှာပဲမလုံးလို့မရဘူးလေဗျာဘယ်နိုင်ငံဖြစ်ဖြစ်ဟာလားစစ်စစ်တဲ့လောက်ကတော့ဘယ်သူမှစိုးလောက်ကြမှာပဲနိုင်ငံတိုင်းကတော့ကိုဟိုအလကားဘုံလုံးလာသမျှလက်ခံလုပ်လို့မရဘူးလေအဲကိုရဲ့ဟိုနိုင်ငံပြည်သူဥပဒေနဲ့ကျွန်တော်လုပ်ပါပဲ
ဒီတစ်ခေါက်ဒီမြန်မာဘက်ကဟိုထူးထူးခြားခြားပေါ့ဗောနော်ဒီပြန်ပို့ရေးအစီအစဉ်ကမြန်မာဘက်ကလည်းအစရေကစူးစူးထားပြီးသားအစရေကလည်းဒီ process တိုင်းလုပ်နေတယ်ဆိုတော့ခုအဲ့လိုထူးခြားချက်မျိုးပေါ့နော်ဟိုမြန်မာဘက်ကဘယ်လိုပြင်ဆင်ထားမျိုးရှိ
လက်ခံဖို့ပိုင်းကတော့ဒီအတိုင်းပဲကျွန်တော်နိုင်ငံသဘောတူညီချက်အတိုင်းကျွန်တော်လက်ခံဖို့လုပ်ထားပြီးသားလူစစ်စစ်တာတော့ဘာလို့ဆက်ပေါ့နော်ထူးခြားချက်တစ်ခုကကျွန်တော်ဘက်ကနေပြီးတော့အာဆီယံအဖွဲ့တွေပါလေလာပြီးတော့ကျွန်တော်တို့နဲ့အတူရှိမယ်လူ6လောက်သူတို့ဟိုဟာမြန်မာပြည်တော်ရောက်နေပါပြီဒီနေ့တော့စစ်တွေတော်ရောက်နေပြီလားမသိဘူးစစ်တွေရောက်နေပြီသူတို့အာဆီယံလည်းပဲလူ6လောက်လေအဲဒီလေးကကြောအာဆီယံအီရတ်ကြောနော်ကျွန်တော်တို့အာဆီယံအဟာစင်တာရောသူအလုံးဟိုရောက်မယ်ဟို UNDP နဲ့ UNHCR နဲ့ကျွန်တော် MOU ထိုးထားတဲ့အတိုင်းသူတို့ကနေပြီးတော့ဟိုကြိုတင်ပြီးတော့သူတို့ပြန်လည်နေရာချထားမဲ့နေရာဒေသတွေမှာ quick impact ကျွန်တော် project တွေလုပ်ထားတာရှိတယ်လေသူပြန်လာလို့ရှိရင်နေလို့ထိုင်လို့အဆင်ပြေအောင်ဆိုပြီးတော့လုပ်ထားတာရှိတယ်ဆိုတော့အဲ့ဒီဟာတွေကလည်းပဲဒါဒီတစ်ခေါက်ကထူးခြားမှုပေါ့ UNDP တို့ကတော့ UNHCR တို့ကနေပြီးတော့ဗောဒီ project တွေနဲ့သူတို့ပြန်လာမဲ့နေရာတွေမှာနေရာချထားမဲ့နေရာဒီမှာကြိုတင်ပြင်ပြင်ဆင်လုပ်ပေးထားတာရှိတယ်ရောက်ပြီးလို့ရှိရင်လည်းပဲလိုအပ်တဲ့ကူညီကိုဆက်ပြီးပေးမယ်ဆိုတော့အဲ့ဒါတွေကိုကျွန်တော်တို့ကလုပ်ထားတာရှိတယ်နောက်တစ်ခုကလည်းပဲဒီတစ်ခေါက်မှာဟိုအရင်တုန်းကတော့တက်ဘက်ကိုသွားပြီးတော့အသေးချာလို့ရှင်းပြတာတော့ဘာလို့မရှိတော့လဲဒီတစ်ခေါက်ကလွန်ခဲ့တဲ့လတုန်းကဆိုရင် permanent secretary ကိုတိုင်သွားပြီးတော့မှဟာလားဟိုဒီလူတွေနဲ့တွေ့တယ်ကျွန်တော် pamphlet တွေဝေးတယ်ခင်ဗျားတို့ပြန်လာလို့ရှိရင်ဒီလိုစီစဉ်ထားတယ်နော်နိုင်ငံသားကိစ္စကိုဒီလိုဆက်ပြီးလုပ်မယ်ရောက်လို့ရှိရင်ဟုတ်လားကျွန်တော်နေရာထိုင်ခြင်းနဲ့ပတ်သက်ပြီးတော့ဘယ်လိုဆက်ပြီးတော့ရမယ်ဆိုတဲ့ဟာကျွန်တော်ဒီချက်ရှင်းပြတာဆိုတော့ဒါရီကဒီခေါက်ရဲ့ဟိုထူးခြားမှုတွေလို့ကျွန်တော်တို့အဲ့လိုပြောလို့ရမယ်ထင်ပါတယ
်ကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဦးဟောက်တို့စွမ်းကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားတာပါရှင
်ဒေါရရှင်များရှင်မကြသေးခင်ကစလို့တိုင်းဒါလက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေတကြော့ပြန်ကြီးထွားလာရတာဟာရင်းရည်ဆွေးနွေးမှုတွေတစ်ဆုတ်နေတဲ့နောက်ဆက်တွဲအကျိုးဆက်တစ်ခုအဖြစ်မြင်နေကြပါတယ်။အခုလိုတိုက်ပွဲဖြစ်နေတဲ့အချိန်မှာရင်းရည်လမ်းစာပေါ်လာနိုင်ဖို့ပြည်တွင်းပြည်ပကဩဇာအရှိန်အဝါကြီးမားတဲ့အင်အားစုတွေကချားဝင်စစ်ဆက်ဖို့လိုနေပြီလို့လည်းယူဆနေကြတာပါ။ရှေ့မတိုးနိုင်ဖြစ်နေရတဲ့ရင်းရည်ဆွေးနွေးမှုတွေပြန်ဆနိုင်ဖို့ဘာတွေလုပ်ဖို့လိုအပ်နေပါလဲ။ဆွေးနွေးမှုတွေမှာတိုးတက်မှုရဖို့လက်ရှိပုံစံကနေဖောက်ထွက်ဖို့လိုအပ်နေပါပြီလား။စူရာတွေကို VUE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VUE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VUE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချိုတင်ပေးပို့ထားနိုင်တယ်လို့ VUE ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။ VUE American တန်ရဲ့တိုက်ရိုက်လေးလိုက်စီစဉ်ကစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရရှင်။တိုက်ရိုက်လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါတယ်။အခုတရုတ်မြန်မာနယ်စပ်အခြေအနေကိုပြောပြပေးပါဦးမယ်။မြန်မာနဲ့နယ်စပ်တရုတ်နိုင်ငံဘက်ရွှေလီမြို့တစ်လျှောက်မနစ်မနက်ကစီးရဲလေးကျင်တာတွေရှိခဲ့ပါတယ်။ဒီမတိုင်ခင်ရက်ပိုင်းအတွင်းကလည်းမြန်မာတိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်းမဟာမိတ်၃ဘွဲ့ကိုတရုတ်အစိုးရကကုမင်းမြို့မှာခေါ်ယူတွေ့ဆုံခဲ့ပြီးဆွေးနွေးကြတဲ့အထက်မှာတရုတ်နယ်စပ်မှာစစ်မဖြစ်အောင်ကာကွယ်ဖို့ဆိုတဲ့အချက်လည်းပါဝင်ပါတယ်။ဒီနယ်စပ်အခြေအနေတွေကိုနိုင်ငံရေးပါတီနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
တမတော်နဲ့မြောက်ပိုင်းမဟာမိတ်၃ဘွဲ့အပြန်အလှန်တိုက်ခိုက်မှုတွေပြင်းထန်လာတဲ့အချိန်မှာတရုတ်အစိုးရတောင်းရှိသူတွေကမြောက်ပိုင်းမဟာမိတ်၃ဘွဲ့ဖြစ်တဲ့ TNLA, AA နဲ့ MNDAA ၃ဘွဲ့ကိုယူနန်ပြည်နယ်မှာဩဂုတ်လ20ရက်မှာတွေ့ပြီးတချို့ကိစ္စရပ်တွေကိုဖိအားပေးညှိနှိုင်းခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒီအချက်တချို့ထဲမှာမြန်မာတမတော်ကိုအပြည့်အဝ2လအတွင်းမှာလက်အုပ်မှုယူတိုက်ခိုက်တာမျိုးမလုပ်သင့်ဘူးဆိုတာအပါဝင်တရုတ်နယ်စပ်လုံခြုံမှုရှိအောင်စောင့်ရှောက်ပေးဖို့ဒါရီမလုပ်ဘူးဆိုရင်ပြည်နှင်နံပေးသွားမယ်ဆိုရဲ့ဖိအားတွေလည်းပေးကပ်ပုံရတယ်လို့နိုင်ငံရေးအသိုင်းအဝန်းကသုံးသပ်ပါတယ်။ ဒီကိစ္စကိုရခိုင်လက်နက်ကိုင်အေအေအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခကိုဆက်သွယ်ကြည့်ရတဲ့အခါမှာတော့တွေးဆောင်ခဲ့ရဟုတ်ကြောင်းနဲ့အစည်းအဝေးသွားတဲ့သူတွေပြန်လာမှသတင်းအတိအကျပြောနိုင်မယ်လို့ VOA ကိုပြောပါတယ
်။အဲ့ဒီကိစ္စကဒီအစည်းအဝေးသွားတဲ့လူတွေပြန်လာတာလမ်းမှာပဲရှိသေးတယ်ဆိုတော့ကျွန်တော်နဲ့အဆက်အသွယ်လည်းမရသေးဘူးကြ။
ဒီနေ့မနက်ပိုင်းတရုတ်နယ်စပ်ရွှေလီမြို့မှာတော့ PLA အပေါ်စားတန်ကြပ်ကတင်ကားတွေဆင်းရဲပြတာတွေလက်နက်ကြီးပစ်ခတ်လေ့ကျင့်တာတွေရှိခဲ့ပါတယ်။အဲ့ဒီနောက်မြန်မာနဲ့ထိစပ်နေတဲ့ကြေကောင်ဘက်ကိုရောက်ရှိလာရလို့ကြားရပါတယ်။တရုတ်စီးရဲလေ့ကျင့်မှုနဲ့ပတ်သက်ပြီးမြန်မာတရုတ်နယ်စပ်ရွှေလီမြို့ဆက်ဆံရေးရုံးတောင်းခံဦးကြီးနောင်ကို VOA ကဆက်သွယ်ကြည့်ရတဲ့အခါမှာအခုလိုပြောပါတယ်
။ဟုတ်ကဲ့သူတို့ကတော့သူတို့ဟိုဒီဦးကြီးလေ့ကျင့်ငါ့ဖွင့်အဖက်တွေကိုတင်ကြီးမှာဒီလိုပေါ့ဒီကတိပြလုံးကတင်ပလိုက်ပြီးရှိတော့ဘူးအဲ့ထာနာအဲ့တော့အဲ့အရှာကစက်တူလာနေကြပါလေ PLA ပေါ့အဲ့တော့သူတို့ရဲ့ချီရေးလှုပ်ရှားမှုကြိုးပြတာပါသူတို့လှုပ်ရှားမယ်ဆိုပြီးပြောထားပါတယ်လည်းရတွင်းမှာဒါအရင်ကဝူချင်းမဟုတ်တော့ဘူးကြီးဆောင်ရဲမဟုတ်တော့ဘူးအခုဟာကြီးဆောင်ရဲဖြတ်လိုက်ပြီအဲ့မှာကအဲ့အရှာ PLA တွေနေကြတယ်တပတ်မှာလေသူတို့အနောက်တပြစ်ဆန်းတယ်သူတို့ဟိုအရည်လက်နက်ကြီးတွေအရှာပေါ့လက်နက်ကြီးလက်နက်ကြီးနေဆက်မှဖြစ်ပါလေလက်ချင်းလက်ချင်းကြီးပေါ့အခုလည်းအဲ့ဒီဆက်နေတာမဖြစ်မသိသေးဘူးစစ်တပ်လည်းမသိကြဘူးပေါ့ကျွန်တော်ထင်တာအဲ့ဒီဝူချင်းရုပ်သိမ်းလိုက်တော့သူတို့အဲ့ဒီဆက်နေဆက်မှတာဝန်ယူထားဖို့ရ
ဒါဟာတရုတ်ကသူ့ရဲ့ CMEC လို့ခေါ်ရဲမြန်မာပြည်တွင်းတရုတ်စီးပွားရေးလမ်းကြောင်းအကျိုးစီးပွားထိခိုက်မှာစိုးရိမ်နေပုံရရဲလို့နိုင်ငံရေးလေးလာသူတွေကပြောကြပါတယ်ဒီနေ့ဆိုရင်လည်းမန္တလေးမူဆယ်အဓိကကြားရဲ့ပြည်အောင်စုလမ်းမကြီးဖြတ်သွားတဲ့ကွတ်ခိုင်ဘက်မှာတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေတိုက်ပွဲဆက်ရှိနေပါတယ်တရုတ်ရဲ့ BRI စီမံကိန်းမှာကချင်နဲ့ရှမ်းမြောက်ဒေသကိုပြည်ထောင်တာပြည်လဲစီခြင်းတဲ့သဘောထားရှိနေတဲ့အတွက်တရုတ်အစိုးရကမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကိုဖိအားပေးရလဲဖြစ်နိုင်ပါတယ်အခုကိစ္စဟာအများခံမှန်းထားသလိုတရုတ်အစိုးရရဲ့ဖိအားရေးကြောင့်တိုက်ပွဲရှိလာမဟုတ်ပဲနှစ်ဖက်စစ်ရဆက်ရေးသဘောတူညီမှု bilateral သွားရတဲ့နေရာမှာတိုင်းရင်းသားလက်နက်ကိုင်တွေကနိုင်ငံရေးပါဝါချဲ့ထွင်တဲ့သဘောမျိုးဖြစ်နိုင်ကြောင်းကချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကအခုလိုသုံးသပ်ပါတယ်
။အပြိုင်ဆိုင်အတားစီရယူဖို့လုပ်တဲ့နေထားမှာနေမြောက်ပိုင်းလေးဖွဲ့ကနေရာကိုစီးရင်နီလန်းနဲ့သူတို့ရဲ့ဆွေးနွေးနိုင်မှုပေါင်းကိုချဲ့တယ်လို့ကျွန်တော်တို့မြင်တယ်။ဒါကြောင့်လဲဆိုတော့ဒီဘက် CMEC မစခင်မှာဒီ peace process file ကိုကျွန်တော်တို့လုပ်မယ်ဆိုရင်အဲ့ပေါ်မှာစီးအတာကြီးနဲ့စကားပြောဖို့အစီအစဉ်ရှိပုံပေါ်တယ်။အဲ့ဒါတို့ရဲ့သုံးပြချက်ကတကယ်ကြည့်တော့ရခိုင်မှာစစ်မျက်နှာဖွင့်ထားတဲ့အချိန်တိုက်အင်အားဟိုဘက်အများကြီးဖြစ်တဲ့အချိန်ဒီဘက် weak point ဖြစ်တဲ့အချိန်ပေါ်မှာဒီရဲ့အဓိကနယ်စပ်ကုန်သွင်းလမ်းကြောင်းကြီးပေါ့နော်ထိချုပ်တိုက်ခိုက်ပြီးတော့မှသဘောတူညီချက်ကိုမြင့်ယူဖို့တို့ရဲ့မဟာဗျူဟာကစားချက်လို့ကျွန်တော်ယူဆတယ်
အစိုးရညဉ့်ဉိုင်းကော်မရှင်နဲ့မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေအပြည့်အစုံဆွေးနွေးဖို့နေရာညှိနှိုင်းနေတာဟာလေးလလောက်ရှိပါပြီ။ညဉ့်ဉိုင်းကော်မရှင်ဘက်ကမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA နေမီမှာဆွေးနွေးကျင်တဲ့အကြောင်းအဆိုပြုထားပါဗျ။ကချင်လက်နက်ကိုင် KIA ကဒါကိုလက်ခံပြီးကြမ်းတဲ့ရခိုင်လက်နက်ကိုင် AA နဲ့တောင်းလက်နက်ကိုင် TNLA နဲ့MNDAA တို့သုံးဘွဲကတော့သူတို့လုံခြုံရေးအရာဒီနေရာကိုသဘောမတူခဲ့ရပါဒီလိုတိုက်ပွဲကြီးပြန်စတင်လာခဲ့ပေမဲ့လည်းငင်းငင်းကြီးကလုံးဝဝေးသွားရလို့မယူဆကြောင်း PCG အဖွဲ့ဝင်ဦးစန်းအောင်က VOA ကိုပြောပါတယ
်ညနိုင်းနဲ့ဈေးမှာပဲဒီလိုဖြစ်သွားတော့ပါအမှန်ကအဲ့ဒါကိုလုံးဝမဖြစ်နိုင်ဘူးဆိုတဲ့သဘောမျိုးလောက်ထိတော့မဟုတ်သေးပါဘူးအစိုးရသဘောကျတဲ့နေရာကဟိုလက်နက်ကင်ပြကသဘောမျိုးကျလက်နက်ကင်ပြကသဘောကျတဲ့နေရာအစိုးရပဲသဘောမျိုးကျအဲ့လိုဖြစ်နေပြီးတွင်းတော့ပြီးတွင်းနေပါပဲအဲ့ဒါကြောင့်နည်းနည်းဝေးနေတဲ့ချိန်မှာတစ်ဖက်မှာလည်းကျွန်တော်မြင်တော့ဆမ်းမြောက်ပဲမှလည်းဖြစ်ပွဲကြီးလှုပ်ရှားမှုတွေကလည်းရှိတယ်အဓိကတော့ဟို AA ရဲ့ကိစ္စကြီးအကြောင်းပဲဖြစ်မှလို့ကျွန်တော်မြင်ပါတယ်
ဩဂုတ်လ15ရက်မနက်ပိုင်းမှာမန္တလေးပြည်ဦးလွင်မြို့ကတက်မတော်နီးပညာတက္ကသိုလ်အပါအဝင်နေရာ5ခုကို TNLA ပူးပေါင်းလက်နက်ကိုင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲကြီးခက်ဆိတ်ဆိတ်ပြန်ဖြစ်လာတာပ
ါကိုစော့ထက်ပြောပြသွားတာပါရှင် VOA ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်စာတိုင်းလိပ်စာကတော့VOA American တမ်းမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ်89ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA American တန်ခါကြာတာရင်းနေ့မနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ24 50 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာကမ္ဘာသတင်းတွေကရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူဥကျော်ဇန်သားရဲ့မြန်မာအရေးဆွေးနွေးခန်းမှာကတော့
တမတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်ဘေပုံမလို့ပါပြင်လို့မရတဲ့အနေအထားမျိုးရှိနေပါတယ
်။တမတော်ဟာသူတို့စိတ်တိုင်းချရေးဆွဲအတီးပြုတ်ထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတစိတ်တစ်ပိုင်းထောက်ခံမဲ့သဘောပြတာပါရည်ရွယ်ချက်လဲဆိုတဲ့အကြောင်းဆွေးနွေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူယုံကြည်ရအစီအစဉ်ကိုလည်းထုတ်လွှင့်ပေးရမှာပါရှင်။အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းသတင်းဆောင်မတွေကိုမူလဆောင်အခုအရင်ဆုံးတော့ဒီနိုင်ငံတကာသတင်းတစ်ပုဒ်ကိုပြောပြပေးဦးမှာပါရှင်။တောင်တရုတ်ပင်လယ်ထဲမှာတရုတ်နဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ထဲမှာဖိလစ်ပိုင်နိုင်ငံလည်းပါဝင်ပါတယ်ဖိလစ်ပိုင်ကထိန်းချုပ်ထားတဲ့ကျွန်းစုတွေနာမှာတရုတ်ရေတပ်သင်္ဘောတွေနဲ့ငါးဖန်သင်္ဘောတွေပုံများလာသလိုဖိလစ်ပိုင်နဲ့တရုတ်ငါးဖန်သင်္ဘောတွေတိုက်မိတာတွေလည်းရှိနေတာကြောင့်နှစ်နိုင်ငံဆက်ဆံရေးလည်းတင်းမာလာနေတာပါနောက်ဆုံးလူမှုစစ်တမ်းအရဆိုရင်ဖိလစ်ပိုင်မှာတရုတ်နိုင်ငံအပေါ်ယုံကြည်ကိုးစားမှုကျဆင်းလာနေတဲ့အကြောင်း VOA သတင်းတောက် Raps Jennings ရဲ့ပေးပို့ထားတဲ့သတင်းလွှာကိုကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
ဖိလစ်ပိုင်နိုင်ငံမနီလာမြို့က Social Weather Station ဆိုအမည်ရတဲ့သုတေသနအဖွဲ့တစ်ခုကပြီးခဲ့တဲ့လကထုတ်ပြန်ခဲ့တဲ့လူမှုသဘောထားစစ်တမ်းအရဖိလစ်ပိုင်နိုင်ငံသားတွေရဲ့တရုတ်နိုင်ငံအပေါ်ယုံကြည်မှုကျဆင်းလာနေပါတယ်။မေကွန်ဖြစ်ဆိုသူ58ရာခိုင်နှုန်းဟာတရုတ်နိုင်ငံအပေါ်ယုံကြည်မှုအ ਨੇ အချင်းသာရှိပြီး29ရာခိုင်နှုန်းကတော့ယုံကြည်မှုအတော်ရှိတယ်လို့ဆိုပါတယ်။ဒီသဘောထားစစ်တမ်းဟာအငင်းပေါ်ကနယ်မြေတွေနဲ့ပတ်သက်ပြီးဖိအားပေးလာနေတဲ့တရုတ်နိုင်ငံအပေါ်ဖိလစ်ပိုင်နိုင်ငံသားတွေရဲ့မကြေမနက်ဖြစ်မှုနဲ့တရုတ်လူမျိုးတွေဖိလစ်ပိုင်ကစီးပွားရေးလုပ်ငန်းတွေမှာကြီးစိုးလာလို့ဖိလစ်ပိုင်နိုင်ငံသားတွေရဲ့စိုးရိမ်လာမှုတွေကိုထင်အားဖော်ပြနေပါတယ်။ဒီနေ့ဧပြီလကုန်လအထိယာကြီးရှိတဲ့တရုတ်သင်္ဘောတွေဟာဖိလစ်ပိုင်နိုင်ငံကထိန်းချုပ်ထားတဲ့အငင်းပွားနေတဲ့ Spratly ကျွန်းစုတွေအနားဖြတ်ကျော်ခုံပေါင်းခဲ့ပါတယ်။ဇွန်လထဲမှာတော့တရုတ်ငါးဖမ်းလေကဖိလစ်ပိုင်ငါးဖမ်းလေကိုတိုက်မိလို့ဖိလစ်ပိုင်ငါးဖမ်းလေနစ်မြုပ်ခဲ့ရပါတယ်။ဒီလိုအဖြစ်အပျက်ဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးမှာကောင်းစရာမရှိဘူးလို့စင်ကာပူမျိုးသားတက္ကသိုလ်ကတွဲဘက်ပါမောက်ခအက်ဒဝါဒိုအရာရေက VOA ကိုပြောပါတယ
် Any incident like those gets magnified 100 times
ဖိလစ်ပိုင်သင်္ဘောကိုနှိမ့်မြုပ်စီရလို့ဖြစ်ရမျိုးဟာအစတရာလောက်ချက်ကားကြီးမားသွားတတ်ပါတယ်ဒါကတရုတ်နဲ့ဆက်ဆံရေးမှာမကောင်းနိုင်ပါဘူးတရုတ်ဘော်ရှိနေတဲ့ယုံကြည်မှုလေးတွေပျောက်ကွယ်သွားကုန်နိုင်လို့ပါ
တကယ်တော့တရုတ်နဲ့ဖိလစ်ပိုင်ဆက်ဆံရေးဟာ2016ခုနှစ်မှာသမရဒူတာဒေးတက်လာပြီးတဲ့နောက်လူနေထူးထူးရှိလာခဲ့တာပါတရုတ်နိုင်ငံကအမေရိကန်ဒေါ်လာ 4.8 ဘီလီယံတန်ဖိုးရှိတဲ့အခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေအတွက်အကူအညီပေးဖို့လည်းကမ်းလှမ်းထားခဲ့ပါတယ်အခုတော့တရုတ်အမျိုးသားတွေကဖိလစ်ပိုင်အမျိုးသမီးတွေနဲ့အိမ်တောင်ပြုပြီးဖိလစ်ပိုင်ဒေသခံတွေရဲ့စီးပွားရေးတွေကိုရယူနေတယ်လို့ဖိလစ်ပိုင်တွေကယူဆနေကြပါတယ်ဖိလစ်ပိုင်နိုင်ငံတောင်ပိုင်းနိုင်ငံဆက်ဆံရေးတက္ကသိုလ်ကျောင်းအုပ်ရိုနာကန်ဝိုင်းကအခုလိုပြောပါတယ်
The Chinese being here goes beyond just the maritime
တရုတ်လူမျိုးတွေကဒီမှာရေနယ်နမိတ်နဲ့နယ်မြေအငင်းပွားမှုအတိုင်းအတာတဲ့ပိုးပြီးကျော်လွန်လာနေပြီလေကျမတို့လူမှုအပေါ်ပိုးပြီးထိခိုက်နေတာကဒီမှာသူတို့ကလုပ်ငန်းသစ်တွေဖွင့်နေတာပါပဲ
Social Weather Stations ရဲ့စစ်တမ်းကိုဖြစ်ကြားသူ29ရာခိုင်နှုန်းကသာတရုတ်နိုင်ငံကဖိလစ်ပိုင်နိုင်ငံတဲလုတ်ကင်ဆောင်ရွက်နေတာတွေဟာဖိလစ်ပိုင်နိုင်ငံအတွက်ကောင်းတယ်လို့ထင်မြင်ချက်ပေးကြပါတယ်ဒါဟာလက်ရှိသမ္မတဒူတာဒေးကိုမေကွန်ထုတ်ဖို့ဖြစ်လာပေမဲ့ဖိလစ်ပိုင်လူမျိုးအများစုကတော့နိုင်ငံဆက်ဆံရေးကိုဒူတာဒေးကောင်းကောင်းကင်တွယ်နိုင်လိမ့်မယ်လို့ယူကြည်နေကြပါသေးတယ်။ဒီသမ္မတရှီကျင်ပင်နဲ့တွေ့ဆုံတဲ့အခါနယ်မြေအငင်းပွားမှုကိစ္စကိုဒူတာဒေးကထုတ်ဖော်ပြောဆိုဖို့လည်းရှိပါတယ်။2016ခုနှစ်မှာရေကြောင်းဆိုင်ရာတရားရုံးအဖွဲ့ Permanent Code of Arbitration ကဖိလစ်ပိုင်နဲ့အငင်းပွားနယ်မြေပေါ်ပိုင်ဆိုင်ကြောင်းတရုတ်အနေနဲ့တောင်းဆိုခွင့်မရှိဘူးလို့ဆုံးဖြတ်ထားခဲ့ပါတယ်ဖိလစ်ပိုင်ပြည်သူတွေကလည်းတရုတ်နိုင်ငံကိုအလျှော်မပေးဖို့ဒူတာဒေးကိုဖိအားပေးနေပါတယ်
Even if the Philippine government does not seem intent on upholding this ruling, even if the Duterte government
တရားရုံးဆိုမြတ်ချက်ကိုဖိလစ်ပိုင်အစိုးရကတရုတ်တို့ကိုအလေးပေးပြီးမပြောဘူးဆိုရင်တော့မှဖိလစ်ပိုင်ပြည်သူတွေကတရားရုံးမှာအနိုင်ရထားတဲ့အခြေအနေကိုဘယ်တော့မှလက်လွတ်ဆုံးရှုံးခံမှာမဟုတ်ပဲအချုပ်အခြာအာဏာကိုကာကွယ်သွားမှာပါအဲ့လိုမလုပ်ရင်ဖိလစ်ပိုင်ကအချုပ်အခြာအာဏာဆွန့်လွတ်လိမ့်မယ်လို့တရုတ်နိုင်ငံအနေနဲ့အဓိပ္ပာယ်ကောက်ယူသွားပါလိမ့်မယ
်တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့ဖိအားပေးမှုတွေအပေါ်စန့်ကျင်ဆန္ဒပြသူတွေကပြောဆိုသွားတာပါပြည်ခဲ့တဲ့ရွေးကောက်ပွဲမှာတရုတ်ကိစ္စကိုထောက်ပြပြီးရွေးကောက်ပွဲဝင်ခဲ့တဲ့နိုင်ငံရေးသမားတွေကတော့သမ္မတဒူတာတီထောက်ခံတဲ့အမတ်တွေကိုရှုံးနိမ့်ခဲ့ပါတယ်။တရုတ်နိုင်ငံအပေါ်ဖိလစ်ပိုင်လူမျိုးတွေရဲ့သဘောထားဟာနိုင်ငံဆက်ဆံရေးကိုဘယ်သူကင်တွယ်နေတယ်လဲအပေါ်မှာမူတည်နေမှာဖြစ်ကြောင်းစကဘူမျိုးသားတက္ကသိုလ်ကတွဲဘက်ပါမောက်ကအက်ဒွာဒိုအာရာရေကပြောကြောင်းပါခင်ဗျာ။
ကိုရမင်းထွန်းပြောပြသွားတာပါရှင်အခုတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင့်သတင်းဆောင်မတွေကိုမူလဆောင်ပါရှင်တွေရဲ့အာဘော်မပြတ်မတ်ဤတန်စင်နဲ့အတူကောက်နှုတ်တင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင
်မြန်မာခီးသွားလုပ်ငန်းခက်ခဲနေတဲ့ချိန်တွေကနေတရုတ်နိုင်ငံသားခီးသွားတွေကကဲတင်နိုင်မလားဆိုတဲ့ကောင်းစဉ်နဲ့ Mercedes Hutton က SCMP.com မှာဩဂတ်စ21ရက်နေ့တုန်းကရေးထားတာကိုဖတ်ရပါတယ်အနောက်တိုင်းကကမ္ဘာလက်ခီးသွားတွေမြန်မာကိုရှောင်နေခြင်းမှာအာရှခီးသွားတွေကိုဆွေးဆောင်နေတဲ့အချိန်ပဲဆိုပြီးတော့ဆောင်းမရှင်ကယူဆပါတယ်2010ပြည့်နှစ်စောပိုင်းနှစ်တွေမှာမြန်မာနိုင်ငံကနိုင်ငံတကာခီးသွားတွေကိုတကားဖွင့်ပေးလိုက်တဲ့အချိန်ကမှမြန်မာနိုင်ငံဟာအစမ်းအသစ်တွေ၊တဘာဝအလှတွေ၊စိတ်ဝင်စားစရာတွေပေါ်တဲ့နိုင်ငံအဖြစ်မျှော်လင့်ချက်တွေနဲ့ခီးသွားလုပ်ငန်းတွေကအကောင်းမြင်ပြီးတော့ပုံဖော်ခဲ့ကြတယ်ဆိုပေမဲ့လည်းမြန်မာနိုင်ငံမှာလူမျိုးတုပ်တဖြတ်မှုတွေဖြစ်ပွားနေတယ်လို့ကုလသမဂ္ဂကသတ်မှတ်လိုက်တဲ့2015အထွေထွေရွေးကောက်ပွဲလွန် Energy အစိုးရခေတ်မှာခီးသွားလုပ်ငန်းကဝင်ငွေကျတာတယ်လို့ထောက်ပြထားပါတယ်2010တုန်းကတော့နိုင်ငံသားခီးသွား9,200,000ရှိခဲ့ရကနေ2015ခုနှစ်မှာ 4.8 တန်းထိတိုးသွားပြီးတော့ခီးသွားလုပ်ငန်းကနေရတဲ့ဝင်ငွေလည်းအလားတူတိုးသွားတဲ့အကြောင်း CEIC ချက်လက်တွေကိုထည့်ပြီးတော့ရေးထားပါတယ်ဒါပေမဲ့2016မှာတော့မြန်မာနိုင်ငံကိုခီးသွွာလာတဲ့လူဦးရေက 2.9 တန်းထိ 38,000 ကျဆင်းသွားတယ်လို့ရေးထားပါတယ်2019အတွက်ခီးသွွာဦးရေ6တန်းကျော်မယ်လို့ခန့်မှန်းထားပြီးတော့ဒါဟာတရုတ်ပြည်ကခီးသွွာတွေအတွက်ဗီဇာစီးမြင့်တွေလျှော့ချပေးလိုက်တာကြောင့်တရုတ်ခီးသွွာတွေအများအပြားဝင်လာမှာဖြစ်တာကြောင့်လို့ရေးသားထားပါတယ်ဒါပေမဲ့တရုတ်ခီးသွွာတွေဝင်လာတာကိုဝမ်းသာမစောဖို့လည်းစောင်းမရှင်ကသတိပေးထားပါတယ်ဩဂတ်စ9ရက် RFA သတင်းတင်ပြချက်အရအလဲပက်လာတဲ့တရုတ်ခီးသွွားတွေအများစုကတာမန်လူတန်းစားတွေပဲဖြစ်တာကြောင့်ဆောင်းရဲရှောင်းရဲနေကိုခွဲခြားနားမလည်ပဲနဲ့မြမယဉ်ကျေးမှုအမွေနှစ်ဒေသတွေကိုထိခိုက်စေမှာကိုစွန့်ရင်ရတယ်လို့ရေးထားပါတယ်မြန်မာနိုင်ငံကိုလာလေတဲ့တရုတ်ခီးသွွားတွေကတရုတ်ပိုင်တဲ့လုပ်ငန်းတွေနဲ့ပဲချိတ်ဆက်ထားပြီးတော့အဲ့ဒီတရုတ်လုပ်ငန်းတွေကနေဒေသခံမြမစီးပွားရေးကိုအထောက်အကူမဖြစ်စေဘဲနဲ့အမျက်ထုတ်နေတဲ့လုပ်ငန်းတွေဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်ဒီလိုချင်းတွေမှာတရုတ်ယွမ်ငွေ WeChat Alipay တို့လိုတောင်မှတရုတ်ငွေကြေးပဲသုံးနေတဲ့ဒီလို0ဒေါ်လာအတိုးလုပ်ငန်းတွေကိုအရေးယူဖို့လှုပ်ဆောင်တာတော့မရှိသေးတဲ့အကြောင်းအမည်မဖော်လိုတဲ့မြန်မာခီးသွွားအကြီးအကဲတယောက်ကတူရကီသတင်းထတာကိုပြောပြထားတာကိုလည်းကိုးကားပြီးရေးထားတာကိုဖတ်ရပါတယ်ရှင်
။ချာယာရိုဟင်ဂျာတွေအိမ်ပြန်ချိန်မကြသေးဆိုတဲ့ခေါင်းစဉ်နဲ့ခရစ်စတိုဖာကတ်ထရန်ဘုံရေးတဲ့ဆောင်းပါးတစ်ပုဒ်ကိုဆက်ပြီးတော့ပြောပြချင်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံလုံးကဒုက္ခသည်တွေနေရပ်ပြန်ရေးမကြခင်စမယ်လို့ကြေညာလိုက်တာကိုအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့တွေအစိုးရတွေနဲ့ရိုဟင်ဂျာတွေကိုယ်တိုင်အံ့အားသင့်ခဲ့ရကြောင်းပြောပါတယ်။နိုင်ငံတကာအတိုင်းဝိုင်းကတော့နေရပ်ပြန်ရေးဟာလုံခြုံဘေးကင်းမှုနဲ့ဂုဏ်သိက္ခာရှိရှိမိမိစန္ဒအလျောက်ဖြစ်ရမယ်လို့ပြောနေကြတဲ့အကြောင်းရေးထားပါတယ်။ရခိုင်ဒေသထဲမှာမြန်မာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားကတိုက်ပွဲတွေပြင်းထန်နေပြီးအဲ့ဒီဒေသတွေမှာစစ်ရာဇဝတ်မှုတွေဆက်ဖြစ်နေကြောင်းယုံကြည်စိတ်ချရတဲ့သတင်းရင်းမြစ်တွေစီကနေအချက်လက်တွေရနေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကပြောကြပါတယ်။လူသားချင်းစာနာမှုအကူအညီတွေဟာလည်းစိုးစိုးရွားရွားဆုတ်ယုံနေပြီးလွတ်လပ်စွာသွားလာခွင့်ကတ်သက်ခံရတာ၊ကျန်းမာရေးဆောင်ရှောက်မှုပညာရေးနဲ့တခြားနေ့စဉ်ဘဝလိုအပ်ချက်တွေကိုမရနိုင်ကြဘူးလို့လည်းဆိုပါတယ်။ရိုဟင်ဂျာအများစုကသူတို့နေရပ်ပြန်ရေးအဓိကအဟံတာကနိုင်ငံသားဖြစ်ခွင့်ရရှိဖို့ဖြစ်တဲ့အကြောင်းထောက်ပြကြပါတယ်။လက်ရှိနေရပြန်ရေးအစီအစဉ်မှာမြမအစိုးရကစောက်ပေးထားတယ်ဆိုတော့နေစရာနေရာတွေစီကိုလည်းပြန်လာသူတွေတွားရောက်နေထိုင်ကြမလားဆိုတာကလည်းမသေးခွဲသေးပါဘူး။ရွာအများစုကတော့မိရှုဖြက်စီးခံထားရပြီးဖြစ်ပါတယ်။နေရပြန်ရေးကိစ္စမှာအခါအလျော်စွာကြေညာချက်တွေကိုကြည့်ရင်နှစ်နိုင်ငံအချင်းချင်းပူးပေါင်းဆောင်ရွက်မှုရှိသေးအောင်ဖြစ်လာလိုက်။အလုပ်မဖြစ်တဲ့အခါမှာတစ်ဖက်ကိုတစ်ဖက်အပြစ်တင်လိုက်နေပဲနှစ်တွေကြာလာတာကိုမြင်တွေ့နေရကြောင်းနှစ်နိုင်ငံအစိုးရတွေဟာရိုဟင်ဂျာတွေနဲ့ဆွေးနွေးဖို့လည်းလိုအပ်တဲ့အကြောင်းရေးသားထားတဲ့သတင်းဆောင်ပါကို Diplomat Online သတင်းမှဖတ်ရှုနိုင်ပါတယ်ရှင်
ခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်ကစီစဉ်ပို့ချထားပါတယ်ရှင
်ဒီကိရမနဲ့ကျင်ပြမယ် idiom အသုံးကတော့
lend a hand
ဖြစ်ပါတယ်စာလုံးပေါင်းက l e n d lend ကငှားတာA ga de pe de ku h a n d hand ga le e hand ga le de pe su ro squat kun ye dai yai de be ga ro le de pe ku nga ba bo ko le de pe ku de ge phyat pi nga bo ma hoh phe ne idiom su re to bai de be ga ro lu tu u ko wine ku da ku su lo da phit ba de english sa ka lo ma ro h e l p help bo shin da chaung please lend me a hand lo pyo yin ကျွန်တော်ကျမကိုတစိတ်လောက်ကူညီပါပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Could you lend me a hand with this suitcase? It's too heavy for me.
ကျွန်တော်ကိုဒီတက်တာဝိုင်းမပေးမလားခင်ဗျာကျွန်တော်တွေတိတ်ကိုလေးနေလို့ပါလို့ထိပ်ပေးရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Could you lend me a hand with this suitcase?It's too heavy for me.
Akuni lolo, tangkan jine suin, idiom atong ya, belu piomle.
Please lend me a hand.
Lo piolu ya bari. Era garo, digrimine, jimpia giri, idiom atong me pipari.
American style manek in English tenganzago, dollar ladan season pocha pigera washin, kumyama ye tong tachago nas in jaya babe.တမရောဟာသူတို့စိတ်တိုင်းကြရေးဆွဲအတည်ပြုခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတစိတ်တစ်ပိုင်းထောက်ခံမဲ့သဘောပြသလာတာဘာရည်ရွယ်ချက်ရှိလို့လဲဘယ်အတိုင်းအတာအထိပြင်ဆင်နိုင်ပွဲရှိပါသလဲမြမနိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒေါက်တာရံမျိုးသိန်းခင်ဟာ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတက်မတော်ကသူတို့စိတ်တိုင်းကြရေးဆွဲအတည်ပြုထားတဲ့ဖွဲ့စည်းပုံဖြစ်ပါတယ်အခုအချိန်မှာဖွဲ့စည်းပုံပြင်ဆင်ရေးလုပ်လာကြတယ်ဆိုတော့တက်မတော်ဘက်ကရောဒီဖွဲ့စည်းပုံကိုပြင်ဆင်ပြောင်းလဲဖို့ဆန္ဒအမှန်တကယ်ရှိရတယ်လို့ယုံကြည်နိုင်ရအကြောင်းရှိပါသလားသူတို့မှဘာကြောင့်များသူတို့စိတ်တိုင်းကြဆွဲထားတဲ့ဥပဒေကိုအခုခါမှာပြင်ရမယ်ဆိုတဲ့ဆန္ဒဖြစ်ထွန်းလာစရာအကြောင်းရှိနေပါလားခင်ဗျာ
ကျွန်တော်အမြင်ကတော့ပေါ့လေဒီ2015သူရေကောက်ပွဲအလွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဥဆောင်တဲ့အစိုးရတက်တန်းအတွင်းမှာဒီတက်မတော်ဘက်ကလည်းပဲဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတော့ပြင်ဆင်ဖို့လိုအပ်တဲ့အပိုင်းတွေကိုပြင်ဆင်ဖို့ဆိုတဲ့သဘောမျိုးမှတ်ချက်ပြုလာတာကိုတွေ့ရပါတယ်။နောက်ပြီးတော့လွန်ခဲ့တဲ့ရက်ပိုင်းဒီပြည်တော်စုလွှတ်တော်မှာဒီအောင်စုကြံ့ခိုင်နဲ့ဖွံ့ဖြိုးရေးပါတီကနေပြီးတော့ဒုတိယအကြိမ်ပြင်ဆင်တဲ့ဥပဒေမူကြမ်းကိုတင်သွင်းတဲ့အခါမှာလည်းပဲဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကလက်မှတ်ရေးထိုးပြီးတော့ပါဝင်ခဲ့တာကိုတွေ့ရပါတယ်။အဲဒီအခါကျတော့လက်ရှိအခြေအနေမှာနော်တက်မတော်အနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုနော်အတိုင်းအတာတစ်ခုထိပြင်ဆင်လို့တဲ့စံတာရှိနေတယ်လို့တော့ရေဘူးရသုံးသပ်လို့ရပါတယ်။သို့တော်လည်းပဲဘယ်လိုဖြစ်တော့ပြင်ဆင်လို့ရတယ်ဆိုတဲ့အပိုင်းမှာတော့ဟိုခက်မှန်းသုံးဖို့ခက်တယ်လို့ဆိုရမှာဖြစ်ပါတယ်
။ဟုတ်ကဲ့အခုဖွဲ့စည်းပုံပြင်မယ်ဆိုတဲ့ကိစ္စကိုအကြံဉာဏ်ခွဲလိုက်မယ်ဆိုရင်တက်မတော်ရဲ့အနာကြီးစုထားမှုကိုဆော့ချမယ်ကိစ္စနောက်တစ်ပိုင်းကတော့တိုင်းရင်းသားတွေရဲ့အခွင့်အာဏာပူပေးဖို့ခွဲပြေးဖို့ကိစ္စပေါ့လေပြည်နယ်တွေကိုအဲ့ဒီနှစ်ပိုင်းလို့ကျွန်တော်အကြံဉာဏ်နားလည်ပါတယ်ဆိုတော့အဲ့ဒီအထက်မှာတက်မတော်ရဲ့အခွင့်အာဏာတက်မတော်ရဲ့လုပ်ပိုင်ခွင့်ကိုထိန်းချုပ်မဲ့ဆော့ချမဲ့ကိစ္စကတော့အတော်လေးခက်ခဲနေမယ်ဒီကိစ္စနဲ့ပတ်သက်လို့ကတော့တက်မတော်ကဆော့ပြေးခြင်းစရာအကြောင်းတစုံတရာများတွေးမိပါလား
ဒီတက်မတော်နဲ့ပတ်သက်တဲ့ဒီပုံမှန်တွေနဲ့ပတ်သက်ရင်လက်ရှိဒုတိယအကြိမ်လွတ်တော်တက်တန်းအတွင်းမှာပြင်ဆင်နိုင်မှုအလားအလာကတော့မရှိသလောက်နည်းတယ်လို့ကျွန်တော်ကမြင်ပါတယ်အထူးသဖြင့်အစိုးရဘက်နောက်လွတ်တော်ဘက်မှာတက်မတော်ရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့နောက်ဆော့ချတာပဲဖြစ်ဖြစ်နော်ပြင်ဆင်တာပဲဖြစ်ဖြစ်လုံးမဲ့ခြေလမ်းမျိုးတွေကိုတက်မတော်အနေနဲ့ထောက်ခံဖို့အလားအလာမရှိတော့နည်းတယ်လို့မြင်ပါတယ်အဲ့တော့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခမ်းအမပါတဲ့ပို့မှဒွေနဲ့အညီပြင်ဆင်မယ်ဆိုရင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုလိုပါတယ်တက်မတော်သားလွှတ်တော်ကိုယ်စားလှယ်ဒွေကမထောက်ခံရင် ဘယ်ပုံမှကိုပါတင်လို့မရတဲ့အနေအထားမျိုးရှိနေပါတယ်။အဲ့တော့တစ်ဖက်ကပြန်စဉ်းစားကြည့်ရင်တော့အရက်ဖက်ခေါင်းဆောင်တွေတိုင်းရင်းသားခေါင်းဆောင်တွေနဲ့ဒီစစ်ဖက်ခေါင်းဆောင်တွေကြားမှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ထိပ်သီးချင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေအဲ့ဒီဆွေးနွေးပွဲတွေကနေမှတဆင့်ရလာတဲ့သဘောတူညီချက်တွေပုံမှန်အခြေခံပြီးတော့ရေးဆွဲတဲ့နိုင်ငံရေးလမ်းပြမြေပုံဆိုတာမျိုးတွေကိုပေါ်ဆောင်မှုလူအကောင့်လူအလိမ့်မယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီညမှာတစ်ခုမေးချင်တာကတမ်ရောကသူတို့အနာရှော့ချရေးမဟုတ်ဖဲနဲ့တိုင်းရင်းသားအခွင့်အရေးတို့ဖက်ဒရယ်ပြည်ထောင်စုကိစ္စတို့ပြည်တွင်းငြိမ်းချမ်းရေးကိစ္စတို့ကိုပြင်ဆင်ဖို့သဘောတူတဲ့အရေးအယံပြလာတယ်ဆိုရင်တောင်းမှပဲသူတို့ဘာကြောင့်ဒီလိုသဘောတူလာသလဲဆိုတာကျွန်တော်စဉ်းစားမိတာတစ်ခုရှိပါတယ်အဲ့ဒါကတော့တမ်ရောဘက်ကနိုင်ငံရေးကြီးမှန်ချက်အထူးသဖြင့်တမ်ရောရဲ့ဒီကဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာနိုင်ငံရေးရည်မှန်ချက်ရှိနေလို့သမ္မတအဖြစ်ရွေးကောက်ခံကျင်တဲ့ဆန္ဒရှိနေလို့ဒီလိုတိုင်းရင်းသားတွေရဲ့ကျဉ်းနှိုင်တဲ့ကိစ္စမျိုးမှာလိုက်လျှောဖို့စဉ်းစားလာတဲ့ဆိုရင်တော့ကျွန်တော်တွေ့တာမှားသလားခင်ဗျာ
။အဲဆရာတွေ့တဲ့အပေါ်မှာတော့ဒါကကျွန်တော်အမြင်အဖြစ်ပေါ့လေ။ဒီဟိုအမြင်ကွဲလွဲမှုတွေတော့ရှိနိုင်ပါလေ။အဲဥပမာအဖြစ်ပေါ့လေ။လက်ရှိအခြေအနေမှာတိုင်းဒေသကြီးနဲ့ပြည်နယ်ဝင်ကြီးချုပ်တွေကိုဟလာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေခန့်အပ်တော်ဝင်ပြီးဖို့လိုအပ်တဲ့ပေါ့လေ။နော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုနော်တက်မလို့ဒါလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံခဲ့တယ်ဆိုတာကိုဒါလုံခဲ့တဲ့ရက်ပိုင်းကလွှတ်တော်ထဲမှာဥပဒေချမ်းတင်သွင်းတာကိုကြည့်ရင်သိတာပါပဲ။အဲ့တော့ဒီပုံမှန်နှစ်ချုပ်တွေပြင်ဆင်ရေးကိုတက်မလို့ဒါလွှတ်တော်ကိုယ်စားလှယ်တွေကထောက်ခံမယ်ဆိုရင်ဒါဟိုအထမြောက်လာနိုင်တယ်လို့ပြောလို့ရပါတယ်။အဲ့ဒီလိုအထမြောက်လာသာဟာဟောကျွန်တော်တို့တိုင်းသားလူမျိုးစုတွေရဲ့เนาะဟိုအခွင့်အရေးကိုအတိုင်းအတာတစ်ခုထိချက်ထွယ်ပေးလိုက်တယ်လို့ဆိုနိုင်ပါတယ်အဲသို့တော်လည်းပဲတိုင်းသားလူမျိုးစုအများစုလိုလားနေတာကဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးပါနောက်ပြီးတော့ပြည်ထောင်စုတက်မတော်တည်ဆောက်ရေးပါဒီအဓိကကျတဲ့เนาะမူဝါဒဈမ်းစဉ်လုပ်ငန်းစဉ်တွေပေါ်မှာနှိမ့်နှိုင်းပြီးတော့အ short တင်မလုတ်ပေးနိုင်ဘူးဆိုရင်တိုင်းသားတွေရဲ့ယုံကြည်မှုနဲ့ရေးစားတန်ဖိုးထားမှုကိုရယူနိုင်ဖို့ဆိုတာခင်းရင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ်
။ဒါပေမဲ့တစ်ချိန်တည်းမှာပဲတိုင်းရင်းသားပြည်နယ်တွေမှာဒေသခံတိုင်းရင်းသားပါတီတွေကမဲအများစုရပြီမဲ့ NLD အစိုးရကသူတို့ရွေးချယ်တဲ့လူကိုသာလျှင်ဝင်ရောက်ခံရမယ်ဆိုတာအဓိကထိတိုက်တွေ့နေရတာတိုင်းရင်းသားတွေနဲ့ဒီကိစ္စမှာတော့ NLDအစိုးရနဲ့တိုင်းရင်းသားတွေကြားမှာဖြစ်မယ်လို့ထင်ပါတယ်ဆိုတော့ဒီကိစ္စမှာတက်မတော်ကတိုင်းရင်းသားတွေဘက်ကလိုက်လျှောပြီးပြောပြလိုက်တဲ့အတွက်ကြောင့်လိုက်လျှောပြီးတော့တိုင်းရင်းသားတွေဆန္ဒအတိုင်းဖြစ်စီခြင်းနဲ့ဆိုတာကိုသူတို့လက်ခံလိုက်တဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့သူတို့ပူပြီးရင်းနှီးအောင်ကြိုးပမ်းတယ်လို့ဆိုရင်ဟော
ပုံမှန်နှစ်ချုပ်တိတ်ကိုပြင်ဆင်ပြီးတော့တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေကနေတိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကိုရွေးချယ်လာနိုင်မယ်။နောက်တိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုဖွဲ့စည်းလာနိုင်မယ်ဆိုရင်တော့ဒါဟိုတိုင်းသားတွေလူလားနေတဲ့ပေါ့လေဒီကျွန်တော်တို့ဒီကိုပိုင်အုတ်ချုပ်ခွင့်နောက်ကိုကျမကိုဖန်ပြီးပိုင်ခွင့်ကိုအတိုင်းအတာတစ်ခုထိဟိုပေါ်ဆောင်ပေးနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့တော့ဟိုတက်မတော်အနေနဲ့အတန်အသင့်ပေါ့လေအမှတ်ရနိုင်ရဲ့လို့အဲ့ဒီလိုသုံးသပ်လို့တော့ရပါတယ
်နောက်တက်မတော်ရဲ့အာဏာထိန်းချုပ်ထားတဲ့အပိုင်းနဲ့ပတ်သက်ရင်ကိစ္စတော်တော်များများပေါ့လေဖွဲ့စည်းပုံပြင်ဖို့85ဟိုင်းနှုန်းကျော်တွေပါတွေကအစတာထားသိခရင်တဲ့ကိစ္စတွေပါစတော်မှာ25ခိုင်လို့ဒါပေမဲ့တခုများဖြစ်နိုင်တာများရှိမလားလို့ကျွန်တော်စဉ်းစားမိပါတယ်ဥပမာဖြင့်ဝန်ကြီး3ယောက်ကိုတက်မတော်ကရွေးချယ်ခန့်အပ်ပေမဲ့ယာရုလက်ခံပြီးရင်ဒီဝန်ကြီးတွေဟာတက်မတော်ယာရုကထွက်ရမယ်ဆိုတော့ကိစ္စမျိုးလောက်ရုပ်ဆွာအဆုံးကဖြစ်လာနိုင်တဲ့အခြေအနေမြင်မိပါလား
အပုံမလေးလေးသုံးသပ်ရရင်တော့လက်ရှိအခြေအနေမှာတက်မတော်ကာကွယ်ရေးစည်းချုပ်ကခန့်အပ်တာဝန်ပေးတဲ့ကာကွယ်ရေးဝန်ကြီးနေဆိုင်ရေးဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးတွေကိုလာကတော့ဝင်ပြေးပြီးတဲ့အချိန်မှာတက်မတော်ကနေအငိမ့်စားယူရမယ်ဆိုတော့ပြင်ဆင်မှုမျိုးတောင်မှဟိုအတီးပြုတ်နိုင်မှုအလားလာကတော့နည်းတယ်လို့ကျွန်တော်ကမြင်ပါတယ်ဒီတဲ့ပို့ပြီးအရေးကြီးတဲ့ပေါ့လေဥမာလွှတ်တော်ရဲကနေလာတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့ရာဂိုင်းနှုန်းကိုတဆင့်ချင်းစီလျှော့ချဖို့ဆိုတော့ပြင်ဆင်မှုမျိုးကြတော့ပို့လို့တော့အလံဝေသွားနိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ်
ကျွန်တော်တို့တက်မတော်နဲ့ပတ်သက်တဲ့အပိုင်းတော့တော်လေးပြောကြပြပါပြီ NLD ဘက်ကဒီစောက်လည်းနဲ့ပြောချင်ပါတယ် NLD ဟာအခုအချိန်မှာဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလေးသံပြစ်လာတဲ့စတင်လှုပ်ရှားလာတာဟာတကယ်တမ်း ဖြစ်မြောက်မြောက်ပြောင်းလဲနိုင်ရမရှိဘူးဆိုတာသူတို့သိပြီးသားဖြစ်တယ်ဒါရွေးကောက်ပွဲအတွက်ကမ်ပိန်းလုပ်တဲ့ကိစ္စတစ်ခုသာဖြစ်တယ်လို့တချို့ကလည်းပြောကြပါတယ်ဒီကိစ္စကိုဒေါက်တာရမျိုးသိမ့်ပဲလို့ပြောလို့ပါလဲ
ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးလက်ရှိဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးခြေလှမ်းကိုကျွန်တော်ကတော့ဒီ2020ရွေးကောက်ပွဲကိုဥတည်တဲ့ဟိုကမ်ပိန်းလို့တစ်ဖက်သက်ဟိုတုံ့သက်ဖို့ခက်တယ်လို့မြင်ပါတယ်ဘာဖြစ်လို့လဲဆိုတော့နော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပဲဖြစ်ဖြစ်အခြားနိုင်ငံရေးပါတီကြီးတစ်ခုပဲဖြစ်ဖြစ်လက်ရှိအခြေအနေမှာ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အချက်အသေးကတော့တမတော်ကမထောက်ခံရင်ဘယ်ပုံမှောက်မှပြင်လို့မရတဲ့အချက်အသေးကြီးဖြစ်နေပါတယ်အဲ့ဒီအတွက်ကြောင့်မလို့ဒီအချက်အသေးကိုတော့ဘယ်ပါတီပဲဖြစ်ဖြစ်ကြီးကြီးငယ်ငယ်ရင်ဆိုင်ရမယ့်အနေအထားမျိုးမှာရှိနေပါတယ်အဲ့ဒီအတွက်ကြောင့်မလို့ဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီလိုမဖြစ်နိုင်တဲ့ကိစ္စတစ်ခုကိုနိုင်ငံရေးအရပုံဖော်ပြီးတော့ရွေးကောက်ပွဲကမ်ပိန်းအနေနဲ့ပေါ်ဆောင်တယ်လို့တုံ့တက်မယ်ဆိုရင်တော့ဒါနည်းနည်းလေးကျွန်တော်အမြင်အားဖြင့်ပေါ့လေဟိုမျှတမှုမရှိနိုင်ဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုမေးရင်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဟာဟိုရွေးကောက်ပွဲမတိုင်ခင်အာဏာမရခင်ကဖွဲ့စည်းပုံပြင်ဆင်ကိစ္စကိုပြောခဲ့ပေမဲ့အာဏာရလာပြီးတဲ့နောက်ပိုင်းမှာအမျိုးသားပြန်လည်စစ်မြေရေးသူတို့ခေါ်အမျိုးသားရင်ကြားစစ်ရေးပေါ့လေအဲ့ဒီသဘောမျိုးနဲ့တက်မတော်နဲ့သူတို့အများကြီးအပေးယူလုပ်တယ်တချို့ကလည်းပဲဒါ compromise လုပ်လို့နဲ့အ short ပြီးပြီးတော့နေလာခဲ့တဲ့ဒီကိစ္စကိုမပြောဘဲနဲ့လို့ဆိုခဲ့ပါတယ်ဆိုတော့ NLD ဟာဒီကိစ္စမှာတက်မတော်နဲ့ထိတ်တိုက်ရင်ဆိုင်ဖို့မကြိုးစားခဲ့တဲ့အတွက်ကြောင့်တက်မတော်နဲ့ NLD အစိုးရရမှာပြန်လည်ရင်ကြားဆွေးနွေးကဘယ်လောက်ထိအောင်မြင်ခဲ့တယ်လက်တွဲပြီးတော့ဘယ်လောက်ထိလုပ်ခဲ့နိုင်တယ်လို့သုံးသပ်လို့ပါတယ်သုံးသပ်လို့ရပါတယ
်ဒီ2016ဒီ NLD အစိုးရဖွဲ့ပြီးနောက်ပိုင်းမှာဒီအစိုးရအနေနဲ့ဟိုအလျှော့ပေးတာတွေလိုက်လျောတာတွေရှိတယ်ဆိုတဲ့အတန်တွေတော့ဟိုကြားရပါတယ်ဒါပေမဲ့တစ်ဖက်ကကျွန်တော်မြင်တာကတော့ဒီအစိုးရအကြီးအကဲပိုင်းတွေနဲ့နော်တက်မတော်အကြီးအကဲပိုင်းတွေကြားမှာနိုင်ငံရေးအရတွေ့ဆုံဆွေးနွေးတာမျိုးကိုမတွေ့ရတော့ပဲလို့ကျွန်တော်ကတော့မြင်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအစိုးရဖြစ်လာတဲ့အချိန်မှာအဲ့ဒီနိုင်ငံရေးအရတွေ့ဆုံဆွေးနွေးလမ်းကြောင်းကိုတက်မတော်နဲ့ဆက်ဆံတဲ့အပိုင်းမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောနောက်အခြားနိုင်ငံရေးပါတီတွေနဲ့ဆက်ဆံတဲ့အပိုင်းမှာရောတော်တော်ရော့တိရော်ရဲနိုင်စွာနဲ့ပေါ်ဆောင်ခဲ့တာကိုသတိပြုမိပါတယ်အဲ့ဒီအတွက်ကြောင့်မလို့လုံခဲ့တဲ့အစိုးရတက်တန်းတွင်းမှာတက်မတော်နဲ့ဆက်ဆံရေးမှာရောတိုင်းရင်းသားပါတီတွေနဲ့ဆက်ဆံရေးမှာရောအခြားပါတီတွေနဲ့ဆက်ဆံရေးမှာရောမှန်းကျင်တဲ့နှံ့အတွက်မကြိုက်ခဲ့ဘူးအမျိုးသားပြန်လည်ပြင့်မြတ်ရေးကိုလည်းပဲဖြည်းဖြည်းရောရောဆန်းဆောင်နိုင်မှုအပိုင်းမှာအားနည်းချက်လိုအပ်ချက်တွေရှိခဲ့တယ်လို့ကျွန်တော်ကတော့မြင်ပါတယ
်။ဦးကျော်စံသားစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပြီးအခုလိုကြာတာ3မိနစ်မနေ့ကမှနောက်တစ်ချိန်နှာစင်နိုင်တာပါရှင်။အခုသူယုံကြည်ရအစီအစဉ်မှာတော့ဒေါက်တာဆော်ဝေထူးဘာကိုယုံကြည်သလဲဆိုတာနှာစင်ကြရမှာပါ။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်ရှင်။
အမအဆုံးအနေနဲ့စဉ်းစားမိတာကျွန်တော်လှုပ်တင်ဆရာဝန်ဘွားတော်ကအဖြစ်ပြက်ကလေးတခုပါဒီနေ့မှာပြင်းထန်တဲ့အာဟာရချို့တဲ့မှုယောဂဝေဒနာခံစားနေရတဲ့ကလေးတယောက်ဆီယုံကိုရောက်လာပါတယ်အဲ့ဒီအချိန်မျိုးမြင်ရတော့ဘလောက်ချိန်နေဆိုးနေတဲ့ကလေးတွေအပြင်မှာဘလောက်များရှိနေလိုက်မလဲဒီကလေးရောဆီယုံဟာစဉ်းစားပြီးတဲ့နောက်အာဟာရပြည့်အောင်စားစရာမရှိရင်ဘယ်လိုလုပ်များပြန်ကောင်းမှမလဲဒီလိုကလေးပေါင်းများစွာကိုဆီယုံရောက်လာတော့မှဆေးကုရတာမျိုးမဟုတ်ခဲ့ကျူတင်မီကူညီခဲ့တဲ့ဒီနိုင်တဲ့နေရာမှာဆိုရင်သိကောင်းပါပဲလို့တွေးခဲ့မိတယ်။အဲ့လိုတွေးအဲ့လိုယုံကြည်ချက်တွေနဲ့ပဲကျွန်တော်ကုလသမဂ္ဂအဖွဲ့ရီမှာအလုပ်လုပ်ဖြစ်ခဲ့ပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရေးအစီအစဉ်မှာမိခင်များနဲ့ကလေးများအတွက်အာဟာရအစီအစဉ် HIV TB ဝေဒနာရှင်များနဲ့သူတို့ရဲ့မိသားစုတွေအတွက်အာဟာရအစီအစဉ်တွေမှာအလုပ်လုပ်နေတော့2008ခုနှစ်အနာဂတ်မုန်တိုင်းတိုက်တော့အရေးပေါ်ကူညီခဲ့တဲ့အတွက်ကိုအွန်လိုင်းတိုက်ပြီး၃ရက်အတွင်းမှာ ER ထံကိုဆင်းခဲ့ပါတယ်။အတိဒုက္ခအလွန်ရောက်နေတဲ့လူတွေမှာစားစရာအစာအာဟာရလုံးဝပြတ်တောက်နေပါပြီ။အစာအာဟာရရရှိဖို့ကအဲ့ဒီအချိန်မှာအလွန်အလွန်ကိုအရေးတကြီးလိုအပ်နေခဲ့ပါတယ်။ကုလသမဂ္ဂရဲ့လူရန်မှုနဲ့အရင်နဲ့စားနိုင်တဲ့အရေးပေါ်အာဟာရတုပ်တွေ၊နောက်ကလေးတွေအတွက်အာဟာရမြင့်ဘစ်ကစ်တွေနဲ့စံတန်းချိန်ပေါင်းများစွာကိုလူများလက်ထဲရောက်အရေးပေါ်စီစဉ်ဝင်းကပေးနိုင်ခဲ့ပါတယ်။အဲ့ဒီအချိန်ဒီတုန်းကဆိုရင်နေ့တိုင်းကမနေ့9နာရီခွဲလောက်ကနေများတဲ့ကောင်ကျော်လောက်ထိမနာရန်ကျွန်တော်တို့တွေလုပ်ခဲ့ကြပါပြီမမောနိုင်ပါဘူး ဖာရရဲ့တက်ဆက်ကိုဘယ်လောက်ထိအရေးပါလဲဆိုတာကိုကိုရေးရင်တဲ့အထိပြင်ဉာဏ်ခံစားခဲ့ရတယ်လို့ကိုနိုင်ငံသားလူပေါင်းများစွာထိခိုက်ခံစားရတဲ့အချိန်သူတို့အလိုအဆုံးအချိန်မှာကိုတက်နိုင်တဲ့နေရာကဏ္ဍလေးကနေကူညီပေးနိုင်ခဲ့တဲ့ကိုရည်တည်ချက်ကိုလည်းကြုံကြည်အမှတ်ရနိုင်မိပါတယ်။နောက်အမှတ်ရမိတာတစ်ခုကကျွန်တော်ကုလသမဂ္ဂကလေးများရဲ့ပုံငွေအဖွဲ့မှာလုပ်တော့တနိုင်ငံလုံးအတိုင်းအတာနဲ့ဆောင်ရွက်တဲ့ဖာရာစီစဉ်များကိုဆောင်ရွက်ရင်းနဲ့ပုပ္ပဟနီကရွာလေးတရွာမှာဆိုရင်သာသမီ9ယောက်မွေးဖွားခဲ့တဲ့မိခင်တယောက်ကပထမကလေး4ဦးစလုံးကပငယ်နာရောဂါနဲ့တည်ဆုံးခဲ့ရပြီးတော့နောက်ဆုံးကိုရင်းကြတော့မှကိုဝင်ဆောင်အာဟာရဆောင်ရှားမှုအစီအစဉ်အားပေးတဲ့ဗီတာမင် B1 ဆေးကြားလေးတွေတောက်ရပြီးအဲ့ဒီကလေးကြတော့မှပဲ B1 ချို့တဲ့တဲ့ပငယ်နာရောဂါနဲ့မတည်ပဲအသက်ရှင်ခဲ့တဲ့အကြောင်းကိုကျေးဇူးတင်ပြောပြကြုံခဲ့ရပါတယ်။အဲ့တော့ကိုယုံကြည်မှုနဲ့ပါဝင်လှူဆောင်ခဲ့တဲ့ဒီလိုကျမ်းမှာအဟာရဆောင်ရှောက်မှုရဲ့ကလေးပေါင်းများစွာအသက်ပေါင်းများစွာကိုခင်နိုင်တဲ့အကျိုးကျေးဇူးတွေအတွက်ကိုပို့ပြီးတော့ယုံကြည်အားတက်စေခဲ့ပါတယ်။နောက်မြင်မိတာတစ်ခုကတော့တက်ကြီးရွယ်ဝများဘဝနဲ့ပတ်သက်ပြီးတော့ပါ။ဝင်ဝင်မချနိုင်တော့တဲ့တက်ကြီးရွယ်ဝတွေအနေနဲ့ American ပြည်တော်စုမှာဆိုရင်တက်ကြီးရွယ်ဝများအတွက်အဟာရစီစဉ်အောင်မှာစားစာအဟာရအတွက်လူကုန်ဒိက္ခာရှိစွာလေးနေနိုင်ကြပါတယ်။အချို့အားဖြင့်ပြောရမယ်ဆိုရင်တော့အနောက်မွေးဖွားလာမယ့်မျိုးဆက်လေးတွေကြာရင်သူ့ဘဝအစအမိဝမ်းနှမ်းမှာခဲရဘာရမပြည့်စုံတဲ့အမိဝမ်းချတိုင်းမျိုးကိုအချုံဆုံးရစီကျင်တော့ပါဘူးအလားတူပဲနေဝင်စည်းစာရွယ်အထောက်ပံ့မဲ့နေတဲ့အဖိုးဘွားတွေကိုလည်းအသက်ဆက်ဖို့အစာအာဟာရလေးတစ်နက်စာအတွက်နောက်ဆုံးချိန်ထိနေစင်တဲ့အမြခိုးရမယ်နေတဲ့ဘဝတွေမဖြစ်နေစေချင်တော့ပါဘူ
းအပတ်စဉ်စနေနေ့ညတိုင်းတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနာ yı စာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ၉နာရီအထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသာပတိနေ့ညပိုင်းဒီကနေ့မှညမှာတော့ကျမ်းမာရေးကန္တာဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုကြာသာပတိနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရမင်းထွန်းပြောပြပေးပါဦးမယ်ရှင်။
ဒေးမလောက်ကဂရင်းလန်ရေကဂျွန်ဂျီကိုဝယ်ယူလိုကြောင်းသမ္မတထရမ့်ရဲ့ပြောကြားချက်အပေါ်အတိတ်ပဲမဲ့ရည်စရာဖြစ်ကြောင်းဒေးမဝန်ကြီးချုပ်ကကြေညာချက်ထုတ်ပြန်ပြီးမှအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒေးမခီးစဉ်ကိုဖျက်သိမ်းလိုက်ပါတယ်။ယူကရိန်းရဲ့ခရိုင်းမီးယားကျွန်းဆွယ်ကိုရုရှားကဆက်လက်ထိန်းချုပ်ထားဆဲရှိပေမဲ့ကမ္ဘာစီးပွားရေးထိပ်တန်းနိုင်ငံတွေကျင်းပမဲ့ G7 ဆက်မှုထိပ်သီးညီလာခံကိုရုရှားတယောက်ဖို့သူ့အနေနဲ့လိုလားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ဟောင်ကောင်ကဗြိတိန်ကောင်စစ်ဝင်ချုပ်ယုံရဲ့ဒေသခံဝန်ထမ်းတကူကိုဖမ်းဆီးထိန်းသိမ်းထားကြောင်းတရုတ်နိုင်ငံကဗိုလ်ဒုနဲ့မှအတည်ပြုပြောကြားခဲ့ပါတယ်။တရုတ်နိုင်ငံသားဆိုင်မွန်ချန်းကိုနိုင်ငံဥပဒေကိုချိုးဖောက်လို့စင်ကြိုက်ချထိန်းသိမ်းရေးပုံမှန်နဲ့သူ့ကိုဖမ်းဆီးထိန်းသိမ်းခဲ့တာလို့ဆိုပါတယ်။ကမ္ဘာအင်အားအကြီးဆုံးစီးပွားရေးနှစ်နိုင်ငံအကြားအခွန်ငွေအပြန်အလှန်ကောက်ခံနေမှုကိုအဆုံးသတ်ရေးအတွက်ကုန်သွယ်ရေးသဘောတူညီချက်အသေးရရှိဖို့ညှိနှိုင်းဆောင်ရွက်ဖို့တရုတ်ဆိုရကအမေရိကန်နိုင်ငံကိုမြစ်တာရက်ခံခဲ့ပါတယ်။ဖင်လန်ဒေးရှားနိုင်ငံမှာရှိနေတဲ့ရွန်ဂျာဒုက္ခသည်တွေမြန်မာဘက်ကပြန်လက်ခံရေးအစည်းအဝေးမှာဒုက္ခသည်တွေကုန်သိက္ခာရှိရှိဘေးကင်းလုံခြုံစွာနဲ့မိမိစံနယ်အလျောက်ဖြစ်ဖို့ဆိုတဲ့အခြေခံမူ၃ချက်ကိုလိုက်နာအကောင့်ထည့်ဖို့လိုအပ်ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ကိုယ်စားလှယ်ကပြောကြားခဲ့ပါတယ်ခင်ဗျာ
။ဂျာသာရင်းနိမနခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့ဒေတာရင်းသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။အခုမနေ့အစည်းအဝေးထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ဒယ်ရက်စမစ်ဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်
This program has come to you from the Voice of America, Washington.